Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American သံကနေ2022 July 25ရက်တင်းလာနေညပိုင်းမြန်မာဘာသာစီစဉ်လေးကို American ပြည်သူမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိတိုင်းရိုင်းနာဆင်နိုင်ပါပြီရှင်ဒီမှာအတန်းစမှာဒီနေ့အတွက်စီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။ကျွန်မကတော့ဆွမ်းမြတ်ပါပါရှင်။လူသိများတဲ့နိုင်ငံရေးသမားကိုချင်မီနဲ့ကိုဖြိုးစရာတို့အပါအဝင်၄ဦးကိုစစ်ကောင်စီကကွပ်မျက်ခဲ့တဲ့အပေါ်နိုင်ငံတကာကဝေဖန်တုံ့ပြန်နေကြပါတယ်။ယူကရိန်းနိုင်ငံအော်ဒက်ဆာစစ်ကောင်ပေါ်မစ္စောဒုံးနဲ့တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းရဲ့နှံစားသီးနှံတင်ပို့ရေးသဘောတူညီချက်ကိုထိခိုက်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအရှိန်ပြင်းပြင်းလောင်ကျွမ်းနေတဲ့တော်မီကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုသွားခဲ့ကြရပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတမောင်သားနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တင်းလာညာအတွက်ထိတ်တဲရမြန်မာနိုင်ငံကသတင်းလေးနဲ့အတူဒီနေ့နားဆင်ရမယ့်နောက်ဆုံးရပြည်ပချက်တွေထဲမှာတော့
အန်တီလေးဘော်ဒီလေးလေးသို့မဟုတ်ဟောတခုခုလိုချင်တယ်ဆိုတော့လည်းမပေးနိုင်ပါဘူးတဲ့ဟိုထုံးစံမရှိပါဘူးတဲ့အဲ့လိုပြောပါတယ်
ဘယ်နည်းကွပ်မြင့်မယ်ဆိုတော့အတိအကျမသိခဲ့ရသလိုအလောင်းလဲပြန်မရခဲ့တဲ့အကြောင်းဥဖြိုးစီရတော်ရဲ့မိခင်ကအခုလိုပြောသွားတာပါမကြခင်မှာပြည်စုံနာဆင်ကြရပါမယ်။ဒါ့ပြင်တည်တန်းစီရင်လိုက်တရားရဲ့နောက်ဆက်တွဲတက်ရောက်မှုနိုင်ငံတကာဘက်ကဝေဖန်မှုစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တူအပတ်စဉ်ကဏ္ဍတွေမှာတော့အသင်းတောင်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာစတဲ့စီစဉ်တွေကိုနားဆင်ရဖို့ရှိပါသေးတယ်။အခုရင်ဆုံးတော့တင်းလာညထိတ်တန်းရောက်သတင်းတွေကိုမဆုမြင့်ဝင်တဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့နဲ့အတူနောက်ထပ်နှစ်ယောက်ကိုကွပ်မျက်လိုက်တဲ့တဲ့တင်ကြောင်းသူ့အနေနဲ့အင်မတန်ဒေါသထွက်ယူကျုံမြဖြစ်ရတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောကြားလိုက်ပါတယ်စစ်ကောင်စီရဲ့အခုလိုရက်ဆက်တဲ့လောရက်ကိုကမ္ဘာနိုင်ငံတွေကအချိုးအကွေ့တစ်ခုဖြစ်နေမှတ်ယူပြီးတော့မြန်မာနိုင်ငံပြည်ထောင်ကိုတုံ့ပြန်သင့်ပြီလို့အထူးတန်တမန် Tom Andrews ရဲ့ကြေညာချက်မှာရေးသားထားပါတယ်ကွမ်းမြက်ခံရသူ၄ယောက်လုံးကိုစစ်ခုံရုံးမှစစ်ဆေးအမိန့်ချခဲ့ပြီးအယူခံဝင်ခွင့်မရခဲ့တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရရောက်တယ်လို့သူကထောက်ပြပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခိုင်မာတဲ့ဆောင်ရွက်မှုတွေလှုပ်လာဖို့စစ်အစိုးရကဘာထပ်ပြီးတော့လှုပ်ပြရအောင်မှာလဲလို့လည်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကသူ့ရဲ့ထုတ်ပြန်ချက်မှာမေးခွန်းထုတ်ထားပါတယ်။သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့ကိုချင်းမီကိုဖြိုးစရာတော်ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဆရာနာရှင်အဖွဲ့အစည်းကကွပ်မျက်လိုက်တဲ့အပေါ်ပြစ်တင်ရှုံချတယ်လို့အမေရိကန်တန်ယုံကလည်းထုတ်ပြန်ပါတယ်သူတို့ကိုဆုံးရှုံးခဲ့ရတဲ့အတွက်မြန်မာပြည်သူတွေရဲ့နေ့အတူပူဆွေးတောကရောက်ရကြောင်းနဲ့ကြံရစ်သူမိသားစုတွေမိတ်ဆွေတွေနဲ့ထပ်တူဝမ်းနဲ့စိတ်ကောင်းဖြစ်ရတယ်လို့အမေရိကန်တန်ယုံထုတ်ပြန်ချက်မှာရေးသားထားပါတယ်ဂျာမနီပြင်သစ်စတဲ့ဥရောပနိုင်ငံတွေကလည်းဒီလောက်ရက်ကိုဝေဖန်ဖြစ်တင်နေကြပါတယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုဖွဲ့စည်းပုံမူပေါင်းတွေတဲကနေသာအဖြေရှားတဲ့လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဂျောင်လီချန်ကပြောကြားခဲ့ပါတယ်
။ဘူဟာထူရီတောင်းလဲရုပ်ကိုနပေါတော့။中方始终坚持不干涉内
မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးကိုရှေ့ရှုပြီးတော့ဖြည့်ရှင်းတင်ကြောင်းနဲ့ဖွဲ့စည်းပုံမူပေါင်းတွေတွင်ကနေသဘောထားကွဲမှုတွေပြည်ပကတွေကိုဖြည့်ရှင်းတင်ကြောင်းတရုတ်နိုင်ငံကအမြဲတမ်းတိုက်တွန်းနေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရပြောကြားသွားတာပါဒီမိုကရေစီလိုလားသူ၄ယောက်ကိုဖက်မြက်လိုက်တဲ့အပေါ်ဂျပန်နိုင်ငံကအပြစ်တင်ပြီးတော့ငြင်းငြိမ်းချမ်းချမ်းအပြေချဖို့အတွက်ထပ်ပြီးတော့တောင်းဆိုလိုက်ပါတယ
်今回の国軍の行いは我が国が一貫して求めてきました非拘束者の解放に大きく逆行するもの
でありますが、ロイヤーは人間ね、ニーランね、アピーチャーばと日本政府がデザインまんま担当にだを参陣にでと日本キャビネット府第2委員長ヨシヒゴアイゾザキが評価してたば。あくろ漏れてあって、ビドリーやドボラ意味にポびろ送要とせないでと、内閣場まミャンマーはポびろ提示されてとれとが評ばれ。シアナ定備の場合、提送やとあろうや遷移と見田するあって、日本内閣があと1ね、せいもかんဖြစ်ちゃうれ。日本キャビネット府ဒီအတွင်းဝင်ချုပ်ကပြောကြပါတယ်ကိုချင်းမီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုကွပ်မျက်လိုက်တာဟာစစ်ကောင်စီရဲ့အကြမ်းဖက်လောက်ရတစ်ခုအနေနဲ့တမိုင်းတွင်မဲ့တရားဥပဒေမဲ့လောက်ရတစ်ခုသာဖြစ်တယ်လို့ NUG အစိုးရအဖွဲ့အကြမ်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကလည်းတုံ့ပြန်ခဲ့ပါတယ်အခုသတင်းကြောင့်ဖြီသူတွေမျိုးဆက်သစ်တွေចောင်းသားတမကတွေအနေနဲ့သွေးစုပြီးဒေါသနဲ့မတုံ့ပြန်ကြဘဲဒီဒေါသတွေကိုအင်အားဖြင့်တုံးပြီးတော့စနစ်တကျတုံ့ပြန်ဖို့လဲဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါတယ်တည်တံကြခံရမယ့်အကျဉ်းသား၄ယောက်ကိုဥပဒေလုံထုံလုံဒီနေတဲ့အညီဖြစ်တံစီရင်ဆောင်ရွက်ခဲ့တယ်လို့ဒီနေ့တင်းလာနေထုတ်စစ်ကောင်စီသတင်းစာရီထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။ဗန်နီက ွက်မြစ်လိုက်တယ်ဆိုတာအင်းစိန်အကျဉ်းထောင်တာဝန်ရှိသူတွေကမိသားစုဝင်တွေကိုအတိအကျပြောဖို့လဲညှင်းဆန်းခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံရဲ့တပရတစ်အဖြစ်ကျောင်းဆရာမကနေနိုင်ငံရေးလောကထဲဝင်လာခဲ့တဲ့ပထမဆုံးတော်မော်လူမျိုးစုအနေနဲ့ဝင်အမျိုးသမီး Property Mamu ကဒီနေ့ကျန်းသစ်စာကြိတ်ဆိုပါတယ်။အိန္ဒိယမှာတပရရာထူးဟာအာနာထက်နိုင်ငံခေါင်းဆောင်အဖြစ်ပွဲတက်သင်္ကေတသဘောထားဆောင်ပေမဲ့လည်း Property Mamuဟာတမရဖြစ်လာတဲ့ဟာအိန္ဒိယမှာအလေးထားမခံရတဲ့တိုင်းသားလူမျိုးစုအတိုင်းဝန်းတွေအောင်မြင်မှုတင်ကြီးတာဖြစ်နေပါတယ်
။ ये हमारे लोकतंत्र की ही शक्ति है कि उसमें एक गरीब घर के पैदा होने बेटी
အိန္ဒိယမှာစေရနွမ်းပါသူတွေအတွက်အိမ်မက်မက်ယုံတသက်မဟုတ်ပဲဒီအိမ်မက်တွေကိုအကောင့်ထဲဖော်နိုင်တယ်ဆိုတော့အခုသူရွေးကောက်တင်ရောက်ခံရတာအသက်ကြီးပြနေတာပါလို့အသက်64နှစ်အရွယ်တမရ Property Mamu ကဒီနေ့အိန္ဒိယပါလီမန်မှာကျန်းသစ်စာကြိတ်ဆိုတဲ့အချိန်ပြောဆိုသွားတာပါ။ရာစုနှစ်ပေါင်းများစွာအခွင့်အရေးတွေညှင်းပန်ခံခဲ့ရတဲ့သူတွေအတွက်အကြီးအကျယ်ကျေနပ်ဝမ်းမြောက်စရာပါလို့လည်းပြောဆိုသွားပါတယ်။ဒေါ်ပါတီမာမူဟာအိန္ဒိယနိုင်ငံတပိုင်းမှာဒုတိယမြောက်မျိုးသမီးတမရအဖြစ်ရွေးချယ်ခံရသူပါ။အိုဒီသပြည်နယ်အရှေ့ပိုင်းရွာတရွာကအကြီးအကဲအိန္ဒိယရဲ့အကြီးဆုံးတောင်ပေါ်လူမျိုးစုဖြစ်တဲ့စန်သဲလူမျိုးစုအဖွဲ့ဝင်အမျိုးသမီးဒေါ်ပါတီမာမူဟာသူ့ရွာမှာကောလိပ်ကျောင်းတက်ခွင့်ရခဲ့တဲ့ပထမဦးဆုံးအမျိုးသမီးလည်းဖြစ်လို့ရက်ရွာရေးကိစ္စတွေမှာတက်တက်ကြွကြပါဝင်ခဲ့တာကြောင့်ထင်ရှားလာသူဖြစ်ပါတယ်။လွတ်တော်တက်တာနှစ်ဆက်မှာအာဏာရ BJP ပါတီရဲ့အမတ်ဖြစ်လာခဲ့ပြီးမကြမီကဂျာကန်ပါတီပြည်နယ်အုပ်ချုပ်ရေးမှူးဖြစ်လာခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံအနေနဲ့ရန်သူအထားပဲအားလုံးကို Max Way လို့ဆက်ဆံသွားမှာဖြစ်ပေမဲ့တခြားနိုင်ငံတွေရဲ့နိုင်ငံခြားရေးမူဝါဒနဲ့လွှမ်းမိုးတာကိုလက်ခံမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတ Ferdinand Marcos Jr. ကပြောကြားလိုက်ပါတယ်။သမ္မတဖြစ်လာပြီးတဲ့နောက်လွှတ်တော်မှာပထမဆုံးပြောကြားတဲ့နိုင်ငံတော်အခြေပြမင်ကွန်မှာအခုလိုသူကပြောခဲ့တာပါအခွန်အောက်ဆိုင်ရာအပြောင်းလဲတွေလုပ်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်ကိုယင်းနှိမ့်မြုံနှံစရာနိုင်ငံဖြစ်လာအောင်လို့အခြေခံစောင့်အုံတွေကိုမြန်မြန်မြှင့်တင်သွားမယ်လို့ပြောပါတယ်နိုင်ငံသားကနေအစားအသောက်တင်သွင်းမှုကိုအားထားစရာမလိုပဲလေယာဉ်စိုက်ပျိုးရေးပိုင်းတိုးတက်အောင်အသွင်ပြောင်းသွားမယ်လို့လည်းသမ္မတမာကော့စ်ဂျူနီယာကကတိပြုပါတယ်တောင်ကျုပ်ပင်လယ်ထဲမှာတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတာနဲ့ပတ်သက်လို့ညှင်းညွှန်းပြောတာမှာတော့နိုင်ငံနဲ့နိမိတ်တလက်မကိုမှအထီးပါခံတဲ့လောက်ရက်ကိုလုံးမမဟုတ်ဘူးလို့သူကပြောပါတယ်။ကိုဗစ်မျိုးကွဲသစ်ကူးစက်သူဥယျာဉ်လက်တလောသတင်းပတ်တွေအတွင်မြင့်တက်နေပေမဲ့ဖိလစ်ပိုင်မှာလော့ကဒေါင်းချတာမျိုးလုပ်တော့မှာမဟုတ်ဘဲပြည်သူတွေရဲ့ကျန်းမာရေးနဲ့စီးပွားရေးကိုဦးစားပေးချိန်ခွင်ညှိဆောင်ရွက်သွားမယ်လို့ဖိလစ်ပိုင်သမ္မတကကတိပြုပါတယ်။အာနာရှင်ဟောင်းဖာဒီနန်မာကော့စ်ရဲ့သားဖြစ်တဲ့ဖာဒီနန်မာကော့စ်ဂျူနီယာရဲ့နိုင်ငံတော်အခြေပြမိန်ကွန်းမတိုင်ခင်လမ်းပေါ်ထွက်ဆန္ဒပြမှုတွေရှိခဲ့သလိုလွတ်တော်သွားရာလမ်းတစ်ချောင်းလုံခြုံရေးတွေကိုလည်းအထူးထပ်ချထားပါတယ်ရှင်။
အင်ဒိုနီးရှားသမ္မတဝီဒိုဒိုဟာတရုတ်ပြည်ကိုတနင်္လာနေ့ကထွက်ခွာသွားခဲ့ပါတယ်။တင်းကျပ်တဲ့ COVID-19 သတ်မှတ်ချက်တွေအောက်မှာတရုတ်ကိုရှောက်ရှောက်ပါပါလာရောက်ခဲ့တဲ့နိုင်ငံသားကောင်းဆောင်တယောက်ဖြစ်ပါတယ်။ G20 လို့သိကြတဲ့စီးပွားရေးပမာဏကြီးမားတဲ့နိုင်ငံ20ထိပ်သီးအစည်းအဝေးကိုနိုဝင်ဘာလလယ်လောက်မှာအင်ရှင်ဖြစ်လက်ခံကျင်းပဖို့အတွက်သွားရောက်တာဖြစ်တယ်လို့သမ္မတဝီဒိုဒိုရဲ့ခီးကိုရှုမြင်ကြပါတယ်။သမ္မတဝီဒိုဒိုဟာတရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်ဒီကီကိုင်းတို့ကိုအင်္ဂါနေ့မှာတွေ့ဆုံဖို့ရှိပါတယ်။ဗုဒ္ဓနေ့မှာတော့ဂျပန်ကိုသွားရောက်ပြီးဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံမှာဖြစ်တယ်လို့ကြာတာပရိနေမှာတောင်ကိုရီးယားသမ္မတယွန်းဆော့ကျူးနဲ့ဆိုးမြို့မှာတွေ့ဆုံမှာပါတရုတ်ဂျပန်တောင်ကိုရီးယားနဲ့အင်ဒိုနီးရှားနိုင်ငံတို့ဟာ G20 အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ် G20 အဖွဲ့မှာနိုင်ငံ19နိုင်ငံနဲ့ဥရောပသမဂ္ဂတို့ပါဝင်ကြပါတယ
်ဗီယိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9339နဲ့9383ပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်ဇူလိုင်လ25ရက်တနင်္လာနေ့ညဘက် VOA သတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ရှင်ယူကရိန်းနိုင်ငံအော်ဒီဆာစစ်ကမ်းအပေါ်မစ္စောဒုံးနဲ့တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းရဲ့နှံစားသီးနှံတင်ပို့ရေးသဘောတူညီချက်ကိုထိခိုက်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်စစ်တပ်အခြေခံစာအုပ်တွေကိုထိမှန်ခဲ့တာဖြစ်ပြီးတော့ဒီအစအုပ်တွေဟာနှံစားသီးနှံတင်ပို့ရေးနဲ့ဘာမှမဆိုင်ဘူးလို့ရုရှားသမ္မတအေဗီရောပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောကြားပါတယ်စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားကအစပိုင်းကညှင်းဆန်နေခဲ့ပြီးနောက်တော့မှရုရှားတပ်တွေလက်ချက်ဖြစ်တယ်လို့ဝန်ခံခဲ့တာပါယူကရိန်းစစ်ကားတွေကနေထွက်ကုန်တွေတင်ပို့နိုင်ရေးယူကရိန်းနဲ့ရုရှားကြားတောက်ချန်တွေကသဘောတူညီချက်မှာလက်မှတ်ထိုးခဲ့ပြီး24နိုင်အတွင်းမှာပဲအထူးကစိတ်ကန်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ယူဆက်မီတီမြို့သားဥယျာဉ်နားမှာထိန်းလို့မရနိုင်လောက်အောင်တုံးပြီးလောင်ချွတ်နေတာကြောင့်တောင်ပေါ်မှာနေထိုင်နေကြတဲ့လူထောင်ပေါင်းများစွာကိုလွတ်ရာရှောင်ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ထားကြပါတယ်မိသားသမား2000ကျော်ကငြိမ့်သက်ဖို့ကြိုးစားနေကြတာပါမ မိဟာဥယျာဉ်ရဲ့အနောက်တောင်ပိုင်းကစပြီးတောက်ကြနေကလောင်ကျွမ်းခဲ့တာပါဆန်စုဘောများစွာမိုးခေါက်ခဲ့တာကြောင့်6သွေးအနေနဲ့စိုက်ခင်းတွေကိုဖြတ်ပြီးမိတော့တွေကလောင်ကျွမ်းသွားကြတယ်လို့ကယ်လီဖိုးနီးယားမိသားကပြောသွားပါတယ
်ကနေဒါနိုင်ငံကရိုမန်ကက်သလစ်အသင်းတော်ဖွင့်လှစ်တဲ့ကျောင်းတွေမှာဌာနေတိုင်းသားကလေးငယ်တွေနိုင်ထက်စီးနှင်းပြုကျင့်ခံခဲ့ရတွေကိုတောင်းပန်ဖို့အတွက်ပိုယဟမ်မင်းကြီးဖရန်စစ်ကနေဒါနိုင်ငံမှာရောက်နေပါတယ်အက်ဒမင်တန်မြို့ကိုတနင်္ဂနွေနေ့ကရောက်ရှိလာတဲ့ပိုယဟမ်မင်းကြီးကိုဝန်ကြီးချုပ်ဂျက်စတင်ထရူဒိုအပြင်ကနေဒါရဲ့ပထမဆုံးဌာနေတိုင်းသူဘုရင်ကန်ချုပ်မယ်ရီမေဆိုင်မွန်တို့ကကြိုဆိုခဲ့ပါတယ်19ရာစုကနေ1980ပြည့်နှစ်ပိုင်းနဲ့အထွေအစိုးရဖွင့်လှစ်ခဲ့တဲ့ခရီးရန်ကျောင်းတွေမှာဌာနေတိုင်းသားကလေးငယ်သိမ့်တဲ့ချီကိုမိသားစုနဲ့အတင်းခွဲပြီးတော့ကျောင်းအိတ်ကျောင်းစားနေစီကသူတို့ရဲ့ဌာနေဘာသာစကားရင်ကျင်းမှုတွေကိုမလိုက်နာအောင်လို့လုပ်ခဲ့ပါတယ်။အဲ့ဒီကျောင်းတွေမှာကိုထီလက်ရောက်တာမကလိမ့်မိုင်းဆာယာနေထက်စီးနေလှုပ်ခံခဲ့ရတယ်လို့ကနေဒါအစိုးရကလည်းဝန်ခံပြောကြားထားပါတယ်။သူ့ရဲ့ကနေဒါခီးစဉ်ကနေရိုမန်ကက်သလစ်အသင်းတော်လှုပ်ထားတဲ့အမားတွေကိုကူစားရရောက်နိုင်ဖို့မျှော်လင့်တယ်လို့ပိုယဟမ်မင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။
တရုတ်ရဲ့လေကြောင်းတိုက်ခိုက်မှုကိုပြင်ဆင်လေ့ကျင့်နေချိန်တွင်ထိုင်ပေမြို့အပါဝင်ထိုင်ဝမ်ကျွန်းမှာတနင်္လာနေ့ကလမ်းတွေရှင်းလင်းနေခဲ့ပါတယ်။နေ့လယ်တနာရီ30မှာအခုလိုလက်ကျင့်ခဲ့တာဖြစ်ပြီးလူတွေကိုစိတ်ချရနေရာတွေကိုချက်ချင်းတွားခိုက်ခဲ့တာဖြစ်ပါတယ်။စစ်ပစ်ခတ်ရေးပြင်ဆင်ထားပြီးဖြစ်ဖို့လိုအပ်ပါတယ်လို့ထိုင်ပေမြို့တော်ဝန်ကိုဝမ်ကြီးကလေ့ကျင့်ရေးမင်ကွန်းပြောပြီးမှပြောကြားပါတယ်။အခုလိုလေ့ကျင့်တာကိုထာဝရကြီးညာရေးအဓိပ္ပာယ်ရတဲ့ဝန်အားလို့အမည်ပေးထားတာပါ။
လင်းနာညထိတ်တန့်ရောက်တဲ့တွင်တွေကိုမက်ဆီမွန်နဲ့ဥတ္တမောင်တန်တို့ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့တင်းလာနေညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အခုရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုကြည့်အောင်ပါမြန်မာနိုင်ငံမှာတည်တန့်စီရင်တာကို30ကြောကြာမကျင့်သုံးခဲ့ပေနဲ့အခုဒီမိုကရေစီလှုပ်ရှားသူ၄ယောက်ကိုကွပ်မျက်လိုက်တာဟာအဆိုးဝါးဆုံးအနှိမ့်ထာယုံကိုဥတီနေတာဖြစ်တဲ့အကြောင်း PPSD လို့ခေါ်တဲ့ငင်းကြဲလုပ်ငန်းစဉ်ဥဆောင်ကော်မတီကမှတ်ချက်ချလိုက်ပါတယ်တက်မတော်အပါအဝင်လက်မှတ်ရေးထိုးထားတဲ့ NGA နိုင်ငံလုံးဆိုင်ရာအပြည့်ရဲ့သဘောတူညီချက်မှာပါဝင်တဲ့အသက်ရှင်သန်ခွင့်အခွင့်အရေးကိုမျက်ကွယ်ပြုရာရောက်တဲ့အကြောင်း PPSD ဥဆောင်အဖွဲ့ဝင်ဘိုးမူကြီးခွန်ဥက္ကာကဝေဖန်လိုက်ပါတယ်။ VOA မြန်မာပိုင်းအက်ဒီတာဒေါက်ကင်ဆွေးဝင်းကဘိုးမူကြီးခွန်ဥက္ကာကိုတွေ့ဆုံမိမြန်ထားပါရရှင်
။အခုအရင်ဦးဆုံးပေါ့နော်ဒီစိတ်မကောင်းစရာသတင်းလေးတစ်ခုနဲ့ပဲဟိုဒီဥဆောင်အဖွဲ့ဝင်ကော်မတီတယောက်အနေနဲ့ဘယ်လိုဖတ်ချက်ပေးခြင်းလဲဆိုတာကိုမေးပြရစီရှင်။ဒီလိုပါဒီဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒီဦးဇေယျာတုံနဲ့ဒီ88မျိုးဆက်ခေါင်းဆောင်နေရာတယောက်ဖြစ်တဲ့ဒီကိုဂျီမီတို့ပေါ့နော်ကျိုးပေးကွပ်မြက်လိုက်တယ်ဆိုပြီးတော့တရင်တွေထွက်လာပါတယ်သူတို့ဘက်ကလည်းအတီးပြုတ်ထားပါတယ်ဒီလိုမျိုးဟိုပေါ့နော်ကွပ်မြက်လိုက်တဲ့အပေါ်မှာဒီ PPSD အနေနဲ့ဘယ်လိုများမှတ်ချက်ပေးလို့ပါလဲရှင
်အာရှင်းရှင်းပြောရင်တော့ဒီပုဂ္ဂိုလ်နှစ်ဦးစလုံးကကျွန်တော်တို့လူပုဂ္ဂိုလ်နဲ့နဲ့လည်းရင်းနေပါနောက်ပြီးတော့သူတို့ရဲ့ရုံးကလှုပ်ရှားတဲ့ဟာတွေလည်းသိပါတယ်အခုလက်ရှိအာ PPSD တစ်စုံလုံးအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ MCA စာချုပ်မှာလည်းပါပါတယ်ကျွန်တော်တို့လက်မှတ်ထိုးထားတဲ့ငင်းကြိုင်းလုပ်ငန်းတွေမှာလည်းပါပါတယ်ကျွန်တော်တို့ဒီ right to right ပေါ့အသက်ရှင်ပိုင်ခွင့်ဆိုတဲ့အခြေခံခွင့်ရေးကိုကျွန်တော်တို့မဖောက်ပြတ်တဲ့ဘူးဘယ်လိုအခြေအနေမျိုးမှာရောက်ကျွန်တော်တို့ကဒီအနှစ်30ကျော်ကြာပေါ့နော်ဒေတာပြစ်မှုကိုပမာပြီမှာလက်တွေ့မကျင့်သုံးမထားတာကြာပါတယ်သို့တော့အခုလက်တွေ့ကျင့်သုံးတယ်ဆိုတဲ့ဟာတကယ်ဖြစ်ခဲ့ရင်တော့ဒါကတော့သမိုင်းတကွေ့နော်နည်းနည်းပြန်လည်တဲ့သဘောမျိုးကျွန်တော်တိုင်းပြည်ရဲ့အနှိမ့်ဓာယုံတွေကအဆိုးဝါးဆုံးအခြေအနေကိုပြန်ဥတည်တဲ့သဘောမျိုးဖြစ်သွားတယ်ပါလက်တွေ့ဖြစ်လာတယ်ဘို့တော့လက်တွေ့မဖြစ်ပါဘဲနဲ့တည်င်းနဲ့အချင်းနေအရာရကိုတီးခေါက်တဲ့အနေနဲ့ချိန်ချောက်မှုပဲဆိုရင်တော့ကျွန်တော်တို့ကဒီပုံစံတစ်မျိုးနဲ့နော်ဒီခေါင်းပေါက်အကြီးကဲတွေကစဉ်းစားသင့်တယ်လို့တော့ယူဆပါတယ
်ဟုတ်ကဲ့ပါအခုကဟိုကျမတို့ဒီ pristine ပေါ့နော်ဒီတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကလည်းအတီးပြုတ်ထားပါတယ်သူတို့မေးတဲ့အခါမှာသတင်းစာထဲမှာပါတဲ့အတိုင်းအတီးဖြစ်ပါတယ်လို့ပြောပါတယ်အဲ့တော့သတင်းစာထဲမှာပါတဲ့အတီးဖြစ်တိုင်းဆိုရင်တော့ဒါသူတို့ဟိုကွပ်မြက်လိုက်တာတော့အမှန်သတင်းပဲပေါ့နော်ဒီလိုမျိုးဟိုကွပ်မြက်လိုက်တာကဒီဥပဒေအရပြောမယ်ဆိုလို့ရှိရင်ဥပဒေတရားဥပဒေကသတ်မှတ်ထားတဲ့စံနှုန်းတွေစံချိန်စံချိန်စံမျိုးတွေကိုဖောက်ဖျက်ပြီးတော့လုပ်တယ်လို့ဘယ်လိုသုံးသပ်လို့ရပါလဲရှင်
ဒီသူတို့က သဖြင့်ကျွန်တော်တို့ပြည်နယ်ကောက်ပေါ်ရာသပတ်ကြီးဥပဒေမှာတော့နိုင်ငံတော်ပုံစံမှုနိုင်ငံတော်ပြစ်စာဖောက်မှုကြီးပါညာဆိုရင်တော့မသေးမကျင်းကျိုးပေးပတ်စီဆိုတဲ့အမိန်ပါပါတယ်အဲ့ဒီနောက်လူသားမှုတွေမှာသို့တော်လက်တွေ့ကျင့်သုံးခြင်းမသိမ့်သုံးခြင်းဆိုတာကလက်ရှိအုပ်ချုပ်နေတဲ့အစိုးရပုံမှုတွေပါတယ်ပြည်နယ်ကောက်မှာတော့ရာသပတ်ကြီးမှာတော့ဒေတာစီရင်ချက်ချလို့ရတဲ့ပြစ်မှုတွေတော့ပါပါတယ်တော်တော်များများရှိပါတယ်သို့တော်လည်းပဲလက်တွေ့မကျင့်သုံးတော့ဘူးဆိုပြီးတော့ကျွန်တော်တို့တိုင်းပြည်မှာ230နားထားတဲ့ခါကျတော့အခုပြန်ကျင့်သုံးတယ်ဆိုရင်တော့ဒါတော့ဒီဒီရာသပတ်ကြီးဥပဒေနဲ့ကြည့်ရင်တော့ဥပဒေထဲမှာရှိတဲ့ရှိခဲ့တယ်ဆိုတော့မှန်ပါတယ်လက်တွေ့ကျင့်သုံးခြင်းမသိမ့်သုံးခြင်းဆိုတာကတော့လက်ရှိအုပ်ချုပ်နေတဲ့ဆိုရနဲ့ပဲသက်ဆိုင်ပါ
โอเคပါအဲ့တော့မိသားစုအကြောင်းကြားတာတွေပါတယ်သူတို့မရှိပဲねဒီလိုမျိုးဟိုဥပဒေပေါင်းကိုကြော်လွန်ပြီးတော့လုပ်တရားနဲ့ပတ်သက်ပြီးတော့
ပုံမှန်ရကကြီးရဆိုရင်တော့ကျွန်တော်တို့ပြီးတော့ပါလေတရားမကောင်ပြန်ရတယ်ဘုန်းကြီးပြန်ရတယ်ဘုရားမကောင်တင်တယ်နောက်ပြီးတော့ဆရာဝန်တွေအစောက်နေရတယ်အဲ့တော့ဒေတာပေးပြီးပြီဆိုတော့တကယ်ပဲကွယ်လွန်ပြီဆိုတာဆရာဝန်စေးစားတွေပါလောက်ရတယ်သူတော်တော်ခံခံနာနာလောက်ရတယ်တခုတခုပါလေတယောက်ချင်းတယောက်ချင်းတော့အဲ့ဒါလေပြီးတော့မှသူ့ကိုသက်ဆိုင်ရာအာမိသားစုကိုပေးတာလည်းရှိတယ်တချို့မိသားစုဗာရောက်လက်ခံခြင်းမရှိဘူးဆိုတော့လေအထောင်ပေးမှာပဲအာသူကပြင်းကြွားတာပေါ့တိတိတိတိတော့သူလုံကြီးတော့ရှိပါတယ်သက်ဆိုင်ရာဘာသာလိုက်လောက်ရတာရှိပါတယ်ဒါကြောင့်အဲ့ဒါတွေလုံလားမလုံလားတော့ကျွန်တော်တို့မသိဘူးပါလေဥပဒေနဲ့အညီလို့ပဲပြောတော့ဒါကြောင့်လက်တွေ့နေပြန်မှာလောက်ခဲ့သလားလို့မလုံဘူးလားဆိုတော့အခုချိန်ကြီးပေါ့လေဒီတည်နေပဲဖြစ်နေတော့ပြောလို့တော့မရသေးဘူ
းဒေါက်ကင်းစိုးဝင်တွေ့ဆုံမြင်တာတာဖြစ်ပါတယ်တဆက်ထဲမှာပဲတည်တန်စီမှုနောက်ပိုင်းထောင်တွေးစုပမှုသတင်းကိုတင်ဆက်ပေးကြပါလေတည်တန်ချခံထားရတဲ့ဦးကျင်မီဦးဖြိုးစရာတော့ဦးလှမျိုးအောင်နဲ့ဦးအောင်သူရဇော်တို့ကိုပြည်ထောင်စီရင်ဆောင်ရွက်ပြီးဆိုတဲ့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်ကြောင့်အင်းစိန်ထောင်ထဲမှာစုပမှုဖြစ်ခဲ့တဲ့အကြောင်းရှိနေတဲ့ချို့ကပြောပါတယ်ဒါကြောင့်ထောင်ဝင်းတွေကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေဒီနေ့နေ့လယ်ပိုင်းမှာအများပြရောက်လာပြီးတော့လှုပ်လှက်စထောင်တွင်းကအထူးတရားရုံးထုတ်တာတွေကိုလည်းခက်ဆော်ဆော်ရက်လိုက်တယ်ဆိုပြီးတော့အမှုလိုက်ရှိနေတဲ့ချို့က view တွေကိုပြောပါတယ်ရန်ကုန်ကပေးပွဲသတင်းကိုကိုငင်းချပြောပြပေးပါမယ
်တည်တံ့ချခံရမယ့်အကျဉ်းသား၄ဦးဖြစ်တဲ့ဦးဂျင်မီဦးဖြိုးစေရသောကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဥပဒေလုံထုံးလုံနီးနဲ့အညီပြည်ထောင်စီရင်ဆောင်ရွက်ပြီးစီဆိုတဲ့စစ်ကောင်စီရဲ့ဒီကနေ့ဇူလိုင်လ25ရက်နေ့ထုတ်ပြန်ကြေညာချက်ကြောင့်အင်းစိန်ထောင်တွင်စူပူဆန္ဒပြမှုတချို့ဖြစ်ခဲ့တယ်လို့ရှေ့နေတချို့က VOA ကိုပြောပါရယ်အဲဒီနောက်ဒီနေ့နေ့လယ်ပိုင်းမှာပြင်ပကနေရဲနဲ့စစ်သားအများအပြားရောက်လာပြီးတော့အင်းစိန်ထောင်ထဲကအထူးတရားရုံးဆိုင်ရာအမှုကိစ္စတွေကိုလည်းရန်နာခိုင်းလိုက်တယ်လို့ဒီတရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတူက VOA ကိုပြောပါရယ
် Good morning ကျမတို့ရဲ့အခြေအနေကဒီလိုတက်ဖြစ်ချင်လို့သူဖုန်းနဲ့တော့မကောင်းဘူးသူတို့ဖုန်းကန်ခွင့်ပါဟိုရထားတဲ့ဌာနတော့မပြည့်ဘူးဒါပေမဲ့အဲဒီနေ့ဒီနေ့ခဏတစ်နာရီခွဲပုံတော့အဲအဲ့ဒီချိန်မှာတရားရုံးတွေစတာရီအကုန်လုံးရှိရတယ်ပေါ့နော်ဒီကစပွန်ပြန်ပြီးပါရောက်လာတယ်သူတို့အားရမှာပြီးတော့ပါသူတို့ဒီဟာ
စူပူဆန္ဒပြတာကဘယ်အဆောင်မှစပြီးဖြစ်တယ်ဆိုတော့နောက်ဆက်တွဲသတင်းအတိအကျကိုတော့မနှက်ဖြန်လောက်မှသိရနိုင်တယ်လို့ရှင်းနေတချို့ကပြောပါတယ်အကျဉ်းသားတဦးရဲ့မိခင်ကတော့မနှက်ဖြန်ဇူလိုင်လ26ရက်နေ့မှာအင်းစိန်ထောင်ထဲကနိုင်ငံရေးအကျဉ်းသားအားလုံးစူပူဆန္ဒပြမယ်ဆိုတဲ့သတင်းကြောင့်အခုလိုလုံခြုံရေးကိုကြိုပြီးချထားတာဖြစ်နိုင်တယ်လို့ VOA ကိုပြောပါတယ်
ဟုတ်ကဲ့သူဘူးဖြစ်နေပြီးတဲ့ဆိုတော့အဲ့ဒါဒီအသေးတက်သေးတာဒီလည်းဒီမရှင်းနေလို့လည်းစမ်းတွေ့တာဆိုတော့မားတဲ့ဒီနေတဲ့စက်တွေစက်တွေပုံရောင်းနေပြီးတဲ့နေရာယူထားတယ်တဲ့မနေ့ကညမှာသူတို့ထောက်သူဘူးလို့မားတဲ့အမှုတွေပြန်ပြောလိုက်တယ
်အင်းစိန်ထောင်ဝင်စာထွက်စာလက်ခံရေးဌာနတာဝန်ရှိသူကတော့ဒီကနေ့အင်းစိန်အကျဉ်းထောင်မှာထောင်စုပူမှုဖြစ်တယ်ဆိုတာမဟုတ်ကြောင်း VOE ကိုပြောပါတယ်ဒီကနေ့ထောင်တွင်းစူပူဆန္ဒပြမှုကစစ်ကောင်စီရဲ့တည်တံ့စီရင်မှုအပေါ်တုံ့ပြန်မှုဖြစ်နိုင်တယ်လို့ရှင်းနေတချို့ကပြောပါရယ်ပြည်တွင်းပြည်ပသတင်းတွေကတော့ဦးဂျင်မီနဲ့ဦးဖြိုးစရာတော်တို့ကိုစစ်ကောင်စီကတည်တံ့စီရင်လိုက်ပြီးဆိုတဲ့သတင်းကိုဖော်ပြနေကြပေမဲ့လည်းစစ်ကောင်စီသတင်းထုတ်ပြန်ရေးဘက်ကတော့ပြည်တံ့စီရင်ဆောင်ရွက်ပြီးဆိုတဲ့သတင်းစာပါထုတ်ပြန်ချက်အတိုင်းပဲအတည်ပြုထားပါရယ်ခင်ဗျာ
ထောင်စုမှုတဲ့တဲ့ကိုကိုငင်းချက်တိဆက်ပေးခဲ့တာပါတဆက်ထဲမှာပဲဒီသေးတဲ့ပေးခံရသူတွေကမိသားစုကိုပါအကျိုးတင်သတိမပေးဘဲနဲ့အကျိုးပေးလိုက်တဲ့တဲ့ကိုတိဆက်ပေးကြပါလေဒီလိုတည်ချခံထားရတဲ့လေယောက်ကိုဖြစ်တဲ့စီရင်လိုက်တာအမှန်ဆိုပြီးတော့အင်းစီထောင်ကိုရောက်နေတဲ့မိသားစုဝင်တွေကိုထောင်အားနာပိုင်တွေကအတီးပြုပြောဆိုခဲ့ပေမဲ့လည်းဘယ်နည်းပေရဲ့မှာတည်တံပေးလိုက်တာဆိုတဲ့ရဲ့အတိအကျကိုထောင်တောင်ရှိသူတွေဘက်ကဖြေဖို့ညင်းခဲ့တယ်လို့ဆိုပါတယ်ကျိုးမိပေးခံရမယ့်သူတွေရောမိသားစုဝင်တွေကိုပါကျိုးပြီးတော့အတိပေးခြင်းမရှိဘဲနဲ့အခုလိုစီရင်လိုက်တဲ့အပေါ်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့တက်ချွတ်လှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဥပဒေပညာရှင်တွေကလည်းဒါဟာမတရားစီရင်မှုဖြစ်တယ်ဆိုပြီးတော့ထောက်ပြနေပါတယ်ရန်ကုန်ကပေးပွဲသတင်းကိုအလိမ်မာကပြောပြပေးပါမယ
်လူသိများတင်ရှားတဲ့နိုင်ငံရေးတက်ချွတ်လှုပ်ရှားသူတွေဖြစ်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်ဦးကျော်မင်းယူခေါ်ဦးကျင်မီNLD လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစေရသောအပါအဝင်အယက်သား၂ဦးဖြစ်တဲ့ဦးလှမျိုးအောင်နဲ့ဦးအောင်သူရဇော်တို့၄ဦးကိုကျိုးမိတ်ပြစ်ဒဏ်ပေးခဲ့တယ်လို့စစ်ကောင်စီဘက်ကဇူလိုင်လ25ရက်နေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့တာပါ။တပ်ဆိုင်ရာမိသားစုဘက်ကတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်နောက်မှာဒီဖြစ်စဉ်ကိုသိရှိနိုင်ရန်အတွက်ထောင်ထဲအထိဝင်ရောက်ပြီးဓလိထုံတန်းအတိုင်းလှုပ်ဆောင်ပေးနိုင်ဖို့မေးမြန်းစုံစမ်းတာမှာဘယ်နေ့မှပြစ်ဒဏ်စီရင်ခဲ့တယ်ဆိုတာအပါအဝင်စီရင်မှုကိုရှင်းရှင်းလင်းလင်းမပြောခဲ့ဘူးလို့ဦးစေရတော်ရဲ့မိခင်က VOE ကိုပြောပါတယ်
နောက်ဆုံးအချိန်ကတော့သူကဟိုဟာပေါ့စီရင်ချက်ချလိုက်တယ်ဆိုတာ confirm ဖြစ်သွားတာပေါ့တနည်းဟိုဘယ်နေ့ဆိုတော့စနေတနင်္ဂနွေနေ့ရက်မှာတရရက်ပေးတဲ့စနေလားတနင်္ဂနွေလားတော့သူတို့အတိအကျမပြောနိုင်ဘူးပဲလို့တက်လို့ပြောလိုက်တယ်အဲ့တော့အမေကပေါ့အဲ့လိုမျိုးရက်လေလေးပါဆိုရင်အဲ့နှစ်ရက်ကိုတည်းမှန်းလုံလိုက်ပေါ့တဲ့အဲ့လိုပြောတယ်တကယ်လို့လုံမယ်ဆိုရင်တောင်မှကြိုတင်ပြီးတော့ဘယ်နေ့ဘယ်ချိန်ပေးအခါမှလုပ်မယ်ဆိုတော့လို့ပြောတင်တယ်လို့ဟုတ်တယ်မှာအဲ့ဒါမှကျမတို့ကဟုတ်တယ်မှာတဲ့ကြိုတင်ပြီးတော့ပြဿနာငကုန်တင်ပေးရမှာလို့ဟုတ်တယ်မှာအန်ဒီလေဘော်ဒီလေးလေးသို့မဟုတ်ပေါ့တစ်ခုခုလုပ်နေတယ်ဆိုတော့လည်းမပေးနိုင်ပါဘူးတဲ့ဟိုထုံးစံမရှိပါဘူးတဲ့အဲ့လိုပြောပါတယ်မင်းရောတမမပြောတော့ပါဘူးသူရဲ့လေကန့်ချက်မှာပေါ့လေလို့ဒီလိုဖြစ်ဖို့ဒီလိုအချိန်ဒီလိုခါမှာဒီလိုဖြစ်ဖို့ကာကာတာပါလာလို့ပဲဖြစ်တယ်ပေါ့နော်မင်းအဲ့လိုပဲဒီခံယူလိုက်တော့ပါတယ်သမီးအဲ့ဒီရမလား
ပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကဥဖြိုးစရာတော်နဲ့သူ့မိခင်တို့မင်းနဲ့20လောက်အွန်လိုင်းကနေတွေ့ဆုံခွင့်ပေးချိန်မှာကာယကံရှင်ရောမိသားစုဝင်တွေပါရပ်ပိုင်တွင်ကျိုးမိတ်ပေးခံရမယ်ဆိုတာကိုမသိရှိခဲ့သလိုကျိုးမိတ်ပေးချိန်ကိုလည်းအကြောင်းကြားပေးခဲ့တာမရှိဘူးလို့မိခင်ဖြစ်သူကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ3ရက်ကသူတို့အပေါ်ချမှတ်ထားတဲ့တေတံအမိန့်ကိုအကောင့်ထဲပို့တော့မယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့ပြီးတဲ့နောက်ပိုင်းတလနီးပါးအကြာမိသားစုနဲ့တွေးခွင့်ပေးပြီးတဲ့နောက်မှာစီရင်ချက်ချခဲ့တယ်ဆိုတော့ဒီတင်စာချက်ထွက်လာတာပါ။အဖြစ်မှန်ကိုခုချိန်ထိအတိအကျမသိရသေးတာမို့မြမဒလိထုံတန်းအရာဆောင်ရွက်စရာရှိတာတွေကိုမဆောင်ရွက်နိုင်သေးပါဘူး။ကိုကျေမီရဲ့မိသားစုဝင်တူကတော့စစ်ကောင်စီဘက်ကတိတိကျကျဘာမှမဖြေတဲ့အတွက်မိသားစုအနေနဲ့အတီးမပြုတ်သေးပဲနာရေးစာပနာနဲ့တက်ပြောက်တရားနာတာတွေဘာတခုမှလုပ်ဖို့မစင်စားသေးဘူးလို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိရှိနိုင်အောင်တရားဝင်စာရေးသားမေးမြန်းမှုစီစဉ်သွားမယ်လို့အဲ့ဒီမိသားစုဝင်ကပြောပါတယ်လနဲ့ပစ္စည်းတွေနဲ့အတူတင်ဆက်ရမိတယ်အကြမ်းဖက်တိုက်ခတ်မှုတွေလုပ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့စစ်ကောင်စီကအကြမ်းဖက်မှုဥပဒေပုံမှားတွေဖြစ်တဲ့49ကာကြီး50စမြင်စွဲ50ညစတဲ့ပုံမှားတွေနဲ့ဥချိန်မီနဲ့ဥဖြိုးစရာတော်တို့ကိုစစ်ခုံရုံတင်စစ်ဆေးပြီး January လ22ရက်ကတေတံအမိန့်တွေချမှတ်ခဲ့တာဖြစ်ပါတယ်ကျိုးမိတ်ပေးခံရမယ့်သူရောမိသားစုဝင်တွေကိုပါဘာတခုမှကြိုတင်ပြောဆိုရမရှိပဲကျိုးမိတ်ပေးခဲ့တဲ့အပေါ်အမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့တက်ကြွလှုပ်ရှားသူတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိပါတယ်။အထွေထွေသပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု General Strike Coordination Body GSCB ကပြန်ကြားရေးတာဝန်ခံတူဖြစ်တဲ့ဒေါက်တာလွှမ်းဝေကတော့စစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတစ်ခုအဖြစ်မှတ်ယူတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်။
လက်ရှိလောက်သွားတဲ့လောက်ရဆိုတာဒီနိုင်ငံတော်ကိုဒီအကြမ်းဖက်အာဏာသိမ်းထားတဲ့အကြမ်းဖက်အဖွဲ့အစည်းကအကြမ်းဖက်တပ်ဖြတ်မှုတစ်ခုသာဖြစ်တယ်ပေါ့နော်ဒီအတွက်ကြောင့်လည်းသူတို့ရဲ့ရန်ကားတဲ့အပြုတ်မှုအောက်မှာဘယ်ဥပဒေနဲ့မှညှိနှိုင်းနေမှာမဟုတ်ဘူးလို့ပဲကျွန်တော်တို့ကတော့ရှုမြင်သုံးသပ်ပါတယ်
တေတံကြခံသူတွေနဲ့ပတ်သက်လို့အစစ်စစ်လုတ်ကန်ရတဲ့လုံနီးလုံဟန်တွေရှိပြီးတေတံကြခံရသူတွေမှာခံစား권တွေအစစ်စစ်ရှိပါတယ်။ဒီရတဲ့လောက်တေတံကြခံသူတွေနဲ့ပတ်သက်လို့တေတံပေးမဲ့နေကိုအတိပေးရတာမိသားစုတွေနဲ့အေးဆေးစွာတွေ့ဆုံခွင့်ပေးတာနောက်ပြီးတပ်ဆိုင်ရာဘာသာရေးအစိုးမတွေနဲ့အညီဘာသာရေးဆရာတွေနဲ့တွေ့ဆုံခွင့်ပေးရတာတေတံပေးမဲ့နေ့မတိုင်ခင်ထိစိတ်ကြိုက်စားတောက်ခွင့်ပေးရတာစတာတွေကိုလှူဆောင်ခွင့်ပေးရမှာဖြစ်ပေမဲ့အဲ့ဒီအစ်စ်တွေကိုပေးတာမရှိဘဲလုတ်ကင်သွားတာဟာမတရားစီရင်မှုဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြကြပါဗျ
但嘛，买烟油嘛嘞，买烟油嘛。你都光屋里那边有的，都啥来的呀？大基础的呀，都啊，都弄出来屋里那个，我们这边的安那顶嘛。那当时嘛，安那顶屋，也没见你今年我别的安那顶，我也别么差的。哎呀，啥嘛了？在那里工作嘛的多，爸妈比我们那边的爸妈么行。那弟弟就那也就他妈也混一的，苦嘛么也那个嘛不。他们家的都有嘛，我就他妈的他们家都有些的，没单子都有没些。我当初也没得了嘛 ，video conferencing 什么，弄的高的，爸妈就这样子，他们辛苦辛苦的要命，要。
ဥပျောစီရတော့နဲ့ဥကျေမီတို့ဖန်စီခံရပြီးကလေးကစစ်ခုံရုံမှာသူတို့ကိုစားဥပဒေကြောင့်ရရှေ့နေခေါ်ခွင့်မရှိခဲ့တယ်လို့လွတ်လပ်စွာခုခံခြေပါခွင့်လည်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာသေတံစီရင်ချက်ကိုကျိုးမိန်ပေးစီရင်တာ1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရတဲ့အတွက်ဒါဟာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်စီရင်တာလည်းဖြစ်ပါတယ်နိုင်ငံရေးအတိုက်ခံတွေကိုကြိုးပေးကွပ်မျက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မာဦးနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြတ်တို့ကိုတေးတံကွပ်မျက်တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတေးတံကြိုးမိတ်ပေးခံရသူတွေကိုတော့ကွပ်မျက်စီရင်တာမရှိဘဲလူငယ်ချမ်းသာခွင့်အမိတ်တွေနဲ့နှစ်ရှည်ထောင်နှံတွေအဖြစ်ပြောင်းလဲလျှော့ပေါ်ပေးခဲ့တာပါရှင်။
နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ AABB ရဲ့ထုတ်ပြန်တဲ့စည်းရုံးအရထိမ့်သိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသား86ယောက်တည်တံချမှတ်ထားရပြီးတော့တည်တံအမိန့်ကိုတင်းရှောင်နေသူက42ယောက်ရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိချိန်ထိစုစုပေါင်းတည်တံအမိန့်ချမှတ်ခံထားရတဲ့သူနိုင်ငံရေးအကျဉ်းသား119ယောက်ရှိသွားပါပြီ။ဒီအကြောင်းကိုမလိန်မှာတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတစ်ဆက်ထဲမှာပဲဒီတည်တံစည်းရုံးနဲ့လုပ်ရအပေါ်မှာဝေဖန်မှုတွေအကြောင်းတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူဥချင်မီဥဖြိုးစီရတော့ဥလှမျိုးအောင်နဲ့ဥအောင်သူရဇော်တို့ကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဒီဥပဒေမဲ့လူမဆန်တဲ့လုပ်ရလူခွေချိုးဖောက်မှုအဖြစ်ဝေဖန်ပြောဆိုနေကြပါတယ်။ View မြန်မာဝတ်တင်းတော့မင်းမတင်ပြပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူကိုချင်မီကိုဖြိုးစီရတော့ကိုလှမျိုးအောင်ကိုအောင်သူရဇော်တို့ကိုလှုပ်ထုံးလှုပ်နှီးနဲ့အညီပြည်ထောင်လုံးဝစီရင်ပြီးစီးကြောင်းစစ်ကောင်စီပိုင်းသတင်းစာလေးမှာဖော်ပြခဲ့တာပါဒီနောက်မှာတော့မိသားစုဝင်တွေကအင်းစိန်ထောင်ကိုလိုက်သွားတဲ့အခါမှာတော့ဒုတိယထောင်ပိုင်းကသတင်းစာတွေကအတိုင်းပဲဆိုတာကိုပဲအတည်ပြုပြောကြားခဲ့ပါတယ်ပေဆုံးသွားတယ်ဆိုတာရယ်ဘယ်နှစ်ဘယ်ရက်မှာတေတံကိုစီရင်လိုက်တယ်ဆိုတာရယ်ကိုပြောခွင့်မရှိဘူးလို့လည်းညှင်းဆိုခဲ့ပြီးတေဆုံးသူတွေရဲ့ dead body ကိုပေးဖို့မရှိဘူးလို့လည်းပြောဆိုခဲ့တယ်ဆိုပြီးမိသားစုဝင်တွေကဆိုပါတယ်ဒီဖြစ်ရက်ပေါ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကတော့အခုလိုပြောပြပါတယ်
ဥပဒေမရှိဘဲနဲ့တုံ့ချင်တာလုပ်နေတာကိုဗမာပြည်ကဥပဒေကြီးကမဲ့နေတာကိုအဲ့ဒါကြီးဥပဒေနဲ့သွားစကားပြောလို့ရတဲ့နိုင်တိုင်းပြည်မှာမဟုတ်ဘဲနဲ့ဥပဒေမဲ့တဲ့တိုင်းပြည်မှာဥပဒေမဲ့ဖြည့်ဆည်းနေတာအရာကြီးကိုကိုကြီးမီးရထက်ပေါ်ကြီးရရင်နိုင်ရမယ်မရရင်လည်းမရဘူးဒါပေမဲ့ကိုကြီးမီးရဲ့စိတ်ဓာတ်ကတတိုင်းလူပြန်သွားပြီတမန်ငန်လုံးပြသွားပြီဘာအလုံးလုံးကြီးစိတ်ဓာတ်ပဲလူတယောက်ကိုတတ်လို့ရမယ်စိတ်ဓာတ်ကိုတတ်လို့မရဘူး
တည်တံပေးခံရသူတွေဟာဖမ်းဆီးခံရပြီးကြတဲ့ကမိသားစုနဲ့တွေ့ခွင့်မပေးဘဲထားရကနေပြီးခဲ့တဲ့တောက်ကြနေ့ကတော့ဗီဒီယိုကွန်ဖရင့်ကနေမိသားစုနဲ့စကားပြောခွင့်ကိုခဏတာဖွင့်ပြုခဲ့တာပါသူတို့ဟာဖမ်းဆီးခံရပြီးကြတဲ့ကအခုသိဆုံးရတဲ့အဖြစ်အပျက်ထိလူခွင့်ရေးချိုးဖောက်တာခံရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကလည်းပြောပါတယ
်ဒါကတော့လုံးဝမတရားတာပေါ့နော်မတရားဘူးဆိုတာဆိုလို့ပြောမယ်ကိုကြီးမီကိုဖမ်းမိတယ်ဖမ်းမိကြတဲ့ကဘသူနဲ့မှလည်းတွေ့ခွင့်မပေးဘူးထောင်ထဲရဲ့အခွင့်အရေးတွေအားလုံးဆုံးရှုံးတယ်အခုအဲ့ဒါပြီးတော့တစ်ဖက်တက်စီရင်ချက်ချပြီးတော့နောက်ဆုံးတည်တံတီချူမိတ်စီရင်တယ်ဆိုတော့ဒါကဟိုကျွန်တော်လူခွင့်ရရပဲဒီလုံးဝမတရားတဲ့လုပ်ရတစ်ခုပဲလို့ကျွန်တော်မြင်တယ်သူတို့လို temp body ကိုလည်းပြန်မပေးဘူးအမှန်ကဒါထောင်ထဲဥပဒေကလည်းအားလုံးကတီးချစ်ကြပြီးသားပဲလေနော်ထောင်ထဲဥပဒေအစီမိသားစုကိုခေါ်ပြရမယ်အသိဉာဏ်မရှိတော့သူပြန်ပြန်ပေးခဲ့တယ်ဆိုတော့သိဉာဏ်မရှိတော့ဘူးတက်ဖို့လိုချင်လည်းပြန်ပေးရမယ်ဒါကဥပဒေမှာလည်းဖော်ပြပြီးတာပဲဒါကိုသူအားလုံးချိုးဖောက်တယ်မိသားစုကိုလည်းတက်ဖို့ကိုလုံးဝပြန်မပေးခဲ့ဘူ
းကိုချင်မီကိုဖြိုးစရာတော့ကိုလှမျိုးအောင်ကိုအောင်သူရဇော်တို့ကိုတေတံပေးကွပ်မျက်လိုက်တဲ့အတွက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကြောင့်မှလည်းအတော့ကိုစိတ်ဆိုးဒေါသထွက်ကြတယ်လို့စိတ်ထိခိုက်ကြရတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကဆိုပါတယ်စစ်ကောင်စီရဲ့အခုလိုလွတ်ရက်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တချို့ကလည်းဝေဖန်ခဲ့ပါတယ်ရှင်
Democracy တက်ကြွလှုပ်ရှားသူ၄ယောက်ပေါ်မှာတည်တံ့စီရင်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာဝေဖန်မှုကြောင့်မေးမှစူးစီးတင်ဆက်ထားဖြစ်ပါတယ်။အခုတင်းလာညအတွက်သတင်းပေးပို့ချက်တွေအပြီးဒုတိယပိုင်းမှာတော့ပတ်စင်ကနာတွေကိုနားဆင်ကြမှာဖြစ်ပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတယ်နီယာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာညချမ်းမှာတောတာရှင်များရှင် VUE ကနေ2022ဇူလိုင်လ25ရက်တင်းလာနေညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ထုံးလွှင့်ပေးနေပါတယ်။အခုထုံးလွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပတ်စင်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်။စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တက်တဲ့အောင်တည်င်းလာမတိုင်ခင်အရင်ဆုံးသတင်းတော်မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါမယ်။စီအနာသိမ့်ပြီးတဲ့နောက်ဒုတိယအကြိမ်ကျင်းပခဲ့တဲ့အာဆာနီနေ့မှာအာဆာနီခေါင်းဆောင်9ယောက်တာမကຫນွေဥထော်လိုက်ရေးမှာကြဆုံးသွားခဲ့သူတွေကိုပါအာဆာနီရဲ့အဖြစ်သတ်မှတ်ပြီးတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဥညွတ်အလေးပြုခဲ့ကြပါသည်။ရန်ကုန်ကပေးပွဲတင်တော်မဆုကိုကိုသားညုံတင်ဆက်ထားပါတယ်ရှင်။
ဆန္ဒပြပြနောက်ဒုတိယကြိမ်ကျင်းပခဲ့တဲ့အာဇာနီနေ့မှာအာဇာနီခေါင်းဆောင်9ဦးထက်မကဒီနွေဦးတော်လိုင်းကြီးမှာကြာဆုံးသွားတဲ့သူတွေကိုပါအာဇာနီအဖြစ်နဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဥညွတ်အလေးပြုခဲ့ကြပါတယ်။85နှစ်မြောက်အာဇာနီနေ့ကိုမြန်မာပြည်တဝန်းကျင်းပခဲ့ကြတဲ့အကြောင်းသတင်းတော်မှတ်စုဖြစ်နေရန်ကုန်ကနေပြီးသတင်းပေးပို့ပါရတယ်။ကျွန်တော်တားညူဦးပြောပြမှာပါ။ဇူလိုင်19ရက်ပြီးခဲ့တဲ့အင်္ဂါနေ့ကကြောက်တဲ့85နှစ်မြောက်အာဇာနီနေ့ကိုရန်ကုန်မြို့မှာနိုင်ငံတော်အခမ်းအနားကျင်းပပြီးတော့မျိုးကြီးတွေနဲ့ကြီးရွာတချို့မှာလည်းအာဇာနီနေ့အထိမ်းအမှတ်လှုပ်ရှားမှုတွေရှိပါတယ်။ရန်ကုန်မြို့ကအာဇာနီဘိမ်းမှမှာကျင်းပခဲ့တဲ့အာဇာနီနေ့နိုင်ငံတော်အခမ်းအနားကိုတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တယောက်တာမရှိသလိုထိသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်လည်းဒီနှစ်မှာတယောက်တာမတွေ့ရပါဘူး။အာဏာသိမ်းခံရတဲ့မြန်မာနိုင်ငံမှာအာဇာနီခေါင်းဆောင်ဟာကိုယ်မကားတော့ဘူးဆိုပြီးတော့ရန်ကုန်တပိတ်အင်အားစုကလည်းအဲ့ဒီနေ့မှာလှုပ်ရှားမှုလုပ်ပါတယ်။လူမျိုးကြီးဝါဒတိုက်ဖြတ်ကြအာဇာနီဟာကိုယ်မကားဆိုတဲ့စာရင်းကိုကင်ပြီးတော့ရန်ကုန်မြို့မှာလက်တပြတ်ဆန္ဒပြခဲ့ကြတာပါ။အာဇာနီခေါင်းဆောင်ကြီးတွေကိုမမေ့သလိုပဲတိုင်းသားလူမျိုးအသီးသီးရဲ့အာဇာနီခေါင်းဆောင်တွေကိုပါအတိအမှတ်ပြုကျင်လို့အခုလိုမျိုးဒီဆောင်ပုံးနဲ့ဆန္ဒပြမှုတွေလုပ်ခဲ့တာဖြစ်တယ်လို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ချုပ်ဦးကထကိုမြန်မင်းခန့်ကပြောပါတယ
်အဓိကတော့ဒီလူမျိုးကြီးဝါဒနဲ့ဒီအာဇာနီကိုယ်ဦးနဲ့ဆွဲကိစ္စကတချို့ပြည်သူတွေကဘယ်လိုမကြိုက်ကြရရှိပါဘူးကျွန်တော်တို့ဒီနိုင်ငံမှာအာဇာနီလို့ပြောလိုက်လို့ရှိရင်ကျွန်တော်ဘူကျောင်းဆန်ပေါ့နော်ဘူကျောင်းဆန်တယောက်ကိုထဲကိုပဲမြင်ကြတယ်ဒါပေမဲ့တကယ်တော့လက်တွေမှာဒီအာဇာနီကိုယ်ဦးထဲမှာလည်းတခြားတိုင်းရင်းသားတွေလည်းပါခဲ့တယ်ဘာသာခြားတွေလည်းပါခဲ့တယ်နော်အခုဒီကာလမှာဆိုလို့ရှိရင်လည်းဒီအာဇာနီလို့ပြောလာလို့ရှိရင်ကျွန်တော်တို့ကဟိုလူမျိုးစုတစ်ခုပြောတာမျိုးမဟုတ်ဘဲနဲ့မြို့တော်လိုင်းကာလမှာဆိုရင်တိုင်းရင်းသားတွေလည်းအများကြီးပေါ့နော်ဒီလိုအာဇာနီနဲ့ပတ်သက်လာတဲ့တိုင်းအဲ့လေအများကြီးထပ်ပြကြတော့ပေါ်ပေါက်လာခဲ့တယ်ဆိုတဲ့ဟာကိုနော်အဲ့ဒါလေးကိုပဲအဓိက message ပေးချင်တာပါလား
ရန်ကုန်ပြည်တခြားနေမျိုးတွေနဲ့ပြည်သူ့ကာကွယ်ရေး PDF တပ်တွေရှိတဲ့တိုင်းသားဒေသတွေမှာလည်းအာဇာနီနေ့အခမ်းအနားကိုကျင်းပကြပါတယ်မန္တလေးမြို့မှာတော့ပုံမှန်စစ်ဆေးတာတွေထက်အာဇာနီနေ့မှာပို့ပြီးတော့မျိုးရင်းအသွာလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းတွေကမြို့နယ်တွေမှာလည်းချစ်တက်ဆန္ဒပြမှုတချို့ရှိပါတယ်အာဇာနီခေါင်းဆောင်ကြီးတွေနဲ့အတူဆက်လာသိမ့်မှုစန့်ကြီးတိုက်ပွဲဝင်ခဲ့ကြပြီးတော့ကြာဆုံးသွားတဲ့ရဲဘော်တွေအတွက်ကပါချီတက်ဆနာပြအလေးပြုခဲ့ကြတာလို့စလင်းကြီးမြို့နယ်ဆက်လာသိမ့်မှုစန့်ကြီးဆနာပြပွဲမှာပါဝင်သူတူကပြောပါတယ
်ကျွန်တော်တို့အာဇာနီ85နှစ်ပြည့်ချိန်ရတုပေါ့နော်အဲ့ဒီလက်ရှိအာဇာနီကိုရမှုပဲနဲ့အဲချေဆက်ဆက်တမိုင်းဆက်ဆက်အာဇာနီကိုကျွန်တော်တို့ဂုဏ်ပြုရတဲ့အပြင်အာဇာနီမျိုးတည်ယူမရှိဆိုရဲကြိုးကြော်တဲ့ပန်နာတွေပြီးရင်အာဇာနီတို့ရိုးဖြင့်ကလွယ်လန်တော်လို့ပြတာဆိုရင်ဒီစာသားတွေကင်ဆယ်ပြီးတော့ချိတက်ကြတယ်ပေါ့နော်ပြီးရင်တော့ကျွန်တော်တို့ဒီလောတုပန်းငွေတွေပြီးရင်တော့ဝေမျက်နှင်းစီတွေနဲ့ဒီအာလာနီတို့ကျွန်တော်တို့ဂုံပြည့်ရဲ့အစီအစဉ်တွေဆောင်ရွက်ကြတယ်ဗျပြီးရင်တော့ဒီ7:39မိနစ်မှာကွန်ဒီတာတို့ရောက်တဲ့နေရာကနေအလေးပြုတာအစားရှိတာတွေကတော့ကျွန်တော်တို့
စကိုင်းတိုင်းကလေးမြို့မှာလဲကြဆုံးအာဇာနီတွေကိုအလေးပြုရတဲ့အတူဆရာနာသိမ့်မှုစက်ကြီးရေးဆန္ဒပြပွဲလုပ်ခဲ့ကြပါတယ်။ကလေးမြို့ဟာဆရာနာသိမ့်စကလေးကဆရာနာသိမ့်မှုစက်ကြီးရေးအတွက်အပြစ်ခတ်အဖမ်းဆီးတွေကြားကနေပြီးတော့ရပ်ပေါင်း900ကျော်တဲ့အထိပြည့်ရမရှိတဲ့ချီတက်ဆန္ဒပြခဲ့တာပါ။အာဇာနီခေါင်းဆောင်တွေနိုင်ငံအတွက်အသက်ပေးခဲ့ရတဲ့ဤသူပဲန နိုင်ငံအတွက်နောက်ထပ်အသက်ပေးလူမှုတွေမရှိတော့တဲ့ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်လာစေဖို့မျှော်လင့်ပြီးတော့အာဇာနီနေ့ကိုကျင်းပခဲ့တယ်လို့တပိတ်ခေါင်းဆောင်တူကပြောပါတယ
်။လက်ရှိတော်လိုင်းမှာလည်းဒီကျွန်တော်အာဇာနီချက်ပြီးတော့ညစွာဟိုရှိနေရပါတော့နော်။ရှိနေကမှဟိုဒီကတော့ကျွန်တော်တို့ကနောက်နာကမှဒီကုက္ကတူတော့အာဇာနီပြီးညောင်ညားစွာမရှိတော့ဘဲနဲ့ဒီကေကိုကျွန်တော်တို့မျှော်လင့်ရဲ့အရွယ်ပြောင်းလို့ရရှိဖို့ပေါ့နော်။ဒါတွေအတွက်ကျွန်တော်တို့လူလူဒီအလုံးမဲ့ပူပေါင်းပေါင်းစီခြင်းနဲ့ပေါ့လေအဲဒီစီခြင်းနဲ့ပြီးတော့ဒီကျဆုံးတော့လေကြတဲ့အာဇာနည်ပြည်ကောင်းနေအားလုံးပေါ့နော်ကျွန်တော်တို့ဟိုအာဇာနည်ပြည်ကောင်းနေရဲ့မျိုးရည်ရဲ့လူရဲ့စိတ်သက်သာတိုင်းကိုဆက်လက်တိုက်ပွဲဝင်ကြဖို့ရဲ့ပြီးတော့အာဇာနည်ပြည်ကောင်းနေနောက်တမလောကနေပြီးတော့ကောင်းမွန်တဲ့နိုင်ငံတကြီးကိုဒီကြည့်ဟိုကြည့်နိုင်ဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့ကျွန်တော်တို့ညီတော်ပြည်သူအားလုံးပြောချင်ပါတယ်အဲမကြီးပဂရီတော်လာရင်းပါလေအင်းနေ့စဉ်ရက်စတူတူပဲဒီသာတိသာမှုတွေကပြည့်စုံနေရတဲ့အာဏာမျိုးရှိနေပြီးတော့ဒီဥစ္စာတွေတော့အများဆုံးမရှိတော့ဘဲတကယ်ကိုလူမျိုးရည်တဲ့အတိုင်းဒီဖြစ်ချင်ပါတော့
။တဝဲပြည်သူ့ကော်မတီအဖွဲ့ဝင်တွေကလည်းအာဇာနည်တိုင်းတပိုင်းမသိဆိုပြီးတော့တော်လိုင်းကာလာမှာကြာဆုံးခဲ့သူတွေနဲ့အာဇာနည်ခေါင်းဆောင်တွေကိုလေးပြုတဲ့အစီအစဉ်လုပ်ပါတယ်။89နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ကိုနေရာအတော်များများမှာပြုလုပ်ခဲ့ကြပြီးမြင်တချို့ကတော့အာဇာနည်နေ့မှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ဘေးလွတ်ရာကိုပြေးထွက်ကြရပါတယ်။စစ်ကောင်စီရဲ့စစ်ရရင်အုပ်စုဟာချင်းနှင်းမြကျော်တိုင်ဆန်တက်လာလို့မြင်းအင်းနာမှာနေထိုင်တဲ့ရွာသူရွာသားတွေဘေးလွတ်ရာပြေးနေရတာအာဇာနည်နေ့မှာဆိုရင်2000ဝန်းကျင်လောက်ရှိခဲ့တယ်လို့ကတိဒေသခံတူကပြောပါတယ်
။ဒီအာဇာနည်နေ့နဲ့ပတ်သက်ပြီးတော့မှကြီးပါအချို့တွေမှာလည်းကျွန်တော်တို့ဒီအာဇာနည်ခေါင်းဆောင်ကြီးတွေနဲ့ဒီ Federal Democracy တိုက်ပွဲမှာကြာဆုံးသွားကြတဲ့အားရအချင်းပြည်သူလူထုကိုဒါဥမျိုးတက်နေတဲ့ဒါပါတီလောက်ကြတယ်အဲဒီကာဟွန်ဟွန်တီတာတွေတို့ဆိုင်ကယ်တွေဟွန်တီတာတွေတို့ညတက်လေးကျူတာတွေဒါမျိုးတွေလှုပ်ဆောင်တာမျိုးတွေရှိတယ်အဲဒီလိုမျိုးလှုပ်ဆောင်မဲ့ဒီအနေထားမှာကသူတို့စစ်ကြောင်းထိုးနေတဲ့ချင်းနဲ့မြစ်ကြောင်းပေးမှရှိနေကြီးရွာတွေကတော့ဒီဘေးလွရာကိုဟိုရှောင်တိန်မှုတွေနဲ့သူတော်တော်လေးကိုဟွာချက်နေကြရတယ်ရှောင်တိန်မှုတွေအများကြီးလှုပ်နေကြရတာ
စစ်ကောင်စီကဥစည်းပြီးတော့ရန်ကုန်မှာလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဖြစ်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ဦးဆောင်ပြီးတော့တက်ရောက်ပါတယ်ရန်ကုန်မြို့မှာတော့အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအော်ဆွဲတာတွာလာနေတဲ့ယင်တချို့ဟွန်းတီတာနေတချို့အလံတိုင်ဝက်လွှင့်ထူတာတွေလုပ်ခဲ့ပါတယ်။အာဇာနည်ဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အဆန်ပြလိုက်တို့ကိုအများပြည်သူအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူနေပါတယ်လို့သိရပါတယ်။ရန်ကုန်အမေရိကန်တန်ယုံကတော့အာဇာနည်နေ့မှာနိုင်ငံအတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ကိုယ်ကိုဂုဏ်ပြုတဲ့အကြောင်းထုတ်ပြန်ပါတယ်။မြန်မာဒီမိုကရေစီနဲ့ညီညာရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေအနေနဲ့လည်းဒီလိုမျိုးအမွေအနှစ်တွေကနေပြီးတော့ခွန်အားတွေရကြပါစေလို့လည်းဆုမွန်ကောင်းတောင်းထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်တုန်းကကြောက်တဲ့84နှစ်မြောက်အာဇာနည်နေ့ကိုတော့ကိုဗစ်ကာယောဂါကြောင့်စစ်ကောင်စီကအကြီးအုံးပဲကျင်းပခဲ့တာပါ။အဲ့ဒီနှစ်တုန်းကလည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်တာမရှိခဲ့ပါဘူး။နှစ်ဆင့်နှစ်တိုင်းကျင်းပခဲ့တဲ့အာဇာနည်နေ့အထိမ်းအမှတ်တွေမှာပြည်သူတွေကကြာဆုံးခဲ့ပြီးတဲ့အာဇာနည်ခေါင်းဆောင်ကိုဦးကိုဂရဝပြုဥညွတ်တာကာဟွန်တီအလေးပြုတာနဲ့အာဇာနည်ဗိမာန်ဗိုလ်ချုပ်ဆန်ပြောင်းလိုက်တွေကိုသွားပြီးတော့လေပတ်တာဒီလိုမျိုးအလေးထားတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းဆက်အနာသိမ့်ပြီးတဲ့နောက်မှာတော့အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူအခုဒီຫນွေဦးတော်လိုင်းကြီးကာလမှာကြာဆုံးခဲ့သူတွေကိုပါထည့်သွင်းဂုဏ်ပြုဥညွတ်တဲ့ပုံစံတွေနဲ့အာဇာနည်နေ့ကိုဖျက်ဆီးခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်တားညဦးပါ။
လူတို့ကကျင်းပခဲ့တဲ့အာဇာနည်နေ့အကြောင်းသတင်းမှတ်စုကိုကိုသားညုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။စားနပ်ရိက္ခာနဲ့လောင်စာဆီစည်းနှုန်းတွေကြီးမြင့်လာမှုနဲ့အသုံးစရိတ်တွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဘဏ္ဍာရေးအကျပ်တွေနဲ့ကြုံတွေ့နေရပါတယ်။တချိန်တည်းမှာပဲတခြားနိုင်ငံတွေကိုပြန့်နှံ့လာနိုင်တဲ့တည်ပြီးလင်ကနိုင်ငံရဲ့အကျွေးပြဿနာကြောင့်ကမ္ဘာမှာအထူးငွေချီးသူတရုတ်ရဲ့အခန်းကဏ္ဍဟာစောင့်ကြည့်စရာကိစ္စတွေတစ်ခုဖြစ်လာပါတယ်။ VOA တရုတ်ဌာနရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်တင်ရင်ထက်ကပြောပြပေးသွားမှာဖြစ်ပါတယ
်နိုင်ငံတကာဘဟုပန်တွေကငွေကြေးဖောက်ပွားမှုကိုကန့်ကျွယ်တဲ့အနေနဲ့အတိုးနှုန်းတွေကိုတိုးမြှင့်လာတာနဲ့အတူကမ္ဘာတဝန်အကျွေးပြဿနာကပိုပြီးတော့ကြီးထွားလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကသတိပေးပါတယ
် We are faced with a combination of exogenous shocks.
IMF ရဲ့စီးရင်စရာတွေအရဖွံ့ဖြိုးဆဲနိုင်ငံ38နိုင်ငံဟာလက်တလောအကျွေးပြသနာတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်ရပြီးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဈေးကွက်ဖွံ့ဖြိုးလာနေတဲ့နိုင်ငံတွေရဲ့30ရာခိုင်နှုန်းလောက်ဟာအကျွေးပြသနာတက်နေပြီးဒါမှမဟုတ်လည်းအကျွေးပြသနာတက်ခံနေအခြေအနေဖြစ်နေတာပါအကျွေးပြသနာဖြစ်နိုင်တဲ့အခြေအနေတိုးလာတဲ့ကိစ္စဟာကမ္ဘာမှာထိတ်တန့်ငွေချေသူတရုတ်အတွက်ဆန်းသက်မှုဖြစ်ပါတယ်တရုတ်ရဲ့ခပတ်လန်းစီမံကိန်းဆိုင်ရာအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကြောင့်အာဖရိကအာရှနဲ့လက်တင်အမေရိကနိုင်ငံတွေမှာအကျွေးပြစေပြီးဒီလိုအကျွေးပြနေတဲ့နိုင်ငံတွေကိုတရုတ်ဘက်ကပိုပြီးချစ်တီရောက်ရောက်ကူညီဖို့အနောက်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။သရီလင်ကာရဲ့အဖြစ်အပျက်ကသတိထားစရာတာရကတစ်ခုအဖြစ်စီးပွားရေးပညာရှင်တွေကရှုမြင်ကြပါတယ်။ကိုဗစ်ကပ်ကြောင့်ခီးသွွားလုပ်ငန်းကဝင်ငွေကျပြီးတွင်းကုန်စင်းနှုတ်တွေတက်သွားတာနဲ့ရင်ဆိုင်ရတဲ့သရီလင်ကာနိုင်ငံကမေလအတွင်းမှာပဲအကျွေးမဆက်နိုင်ဖြစ်ပြီးပြည်သူတွေအတွက်နေစဉ်လိုအပ်ချက်လည်းမလုံမလောက်ဖြစ်ကာနိုင်ငံမတည်မငြိမ်ဖြစ်စေခဲ့ပါတယ်။အကျွေးများနေပြီးမူဝါဒပိုင်းဆိုင်ရာအကန့်အသတ်ရှိတဲ့နိုင်ငံတွေအနေနဲ့တော့နောက်ထပ်ဖိအားတွေချုပ်ရနိုင်ချောင်းနဲ့သရီလင်ကာကတာရကတစ်ခုဖြစ်ကြောင်း IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကအင်ဒိုနီးရှားက G20 အစည်းအဝေးပွဲမှာပြောဆိုခဲ့ပါတယ်။သရီလင်ကာနိုင်ငံအနေနဲ့လက်ရှိပြည်ပကျွေးမီဒေါ်လာ35ဘီလီယံလောက်ရှိပြီးတရုတ်ကိုပေးရမယ့်အကျွေးက17ဘီလီယံရှိတယ်လို့လည်းပြောပါတယ်။သရီလင်ကာကိုပေးတဲ့တရုတ်ရဲ့အခြေခံအဆောက်အုံဆိုင်ရာချင်းငွေတွေကနိုင်ငံမှာနိုင်ငံရင်းနဲ့စီးပွားရေးပြဿနာတွေရဲ့အရင်းခံအကြောင်းရင်းတည်းဖြစ်တယ်လို့လဲဝေဖန်သူတွေကထောက်ပြကြပါတယ်။အစပိုင်းမှာတရလင်ကာရဲ့နိုင်ငံခြားအရန်ငွေစပြီးတော့ပြက်လက်လာချိန်မှာနိုင်ငံရဲ့အကျွေးရှင်တယောက်ကကျွေးဟောင်းဆက်ရေးကျွေးသစ်ထတ်ချပေးဖို့ကန့်လန့်ခဲ့တာကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ဘဏ္ဍာရေးအကူအညီရရေးကြိုးပမ်းဖို့ပြက်ကွက်ခဲ့တာလို့နှိဆက်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီး Wall Street Journal ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ်။ IMF ကပါကစ္စတန်ကိုဒေါ်လာ3,000,000,000ချင်းငွေထောက်ပံ့မှုချထားပေးဖို့မကြခင်ကသဘောတူခဲ့တာပါ။ပါကစ္စတန်ဗဟိုဘဏ်အနေနဲ့နိုင်ငံအတွက်နောက်ထပ်2လစာလောက်ပဲသွင်းကုန်အတွက်နိုင်ငံခြားအရန်ငွေကျန်းရှိတော်တာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေထဲမှာတော့လာအိုနဲ့ကမ္ဘောဒီးယားတို့ဟာမကြာခင်မှာအကျွေးဆက်ရတော့မယ်အချက်တင်းနဲ့ရင်ဆိုင်နေကြရပါတယ်။အာဖရိကမှာတော့ဇမ်ဘီယာ၊အီသီရိုးပီးယားနဲ့ချတ်နိုင်ငံတို့အပါအဝင်နိုင်ငံတချို့ဟာသူတို့အကျွေးတွေကိုပြန်လည်စီစဉ်နိုင်ဖို့ကြိုးစားနေကြပြီးအကြမ်းဖျင်းအဖြစ်တော့တရုတ်ကိုပေးရမယ်အကျွေးများနေတာဖြစ်ပါတယ်။ကမ္ဘာတစ်လွှာအကျွေးပြသနာအစပိုင်းကာလတွေအတွင်းဝင်ငွေနဲ့နိုင်ငံတွေရဲ့အကျွေးပြသနာကူညီရေးG20 စီးပွားရေးအင်အားကြီးနိုင်ငံ20တို့က2020ပြည့်နှစ်အောက်တိုဘာလမှာမူပေါင်းတရက်သဘောတူခဲ့ကြပါတယ်။ဒါပေမဲ့အဓိကငွေချေးသူတရုတ်ကပါဝင်မှုမရှိတာကြောင့်ဒီမူပေါင်းကလည်းအခုချိန်ထိသိပ်ပြီးထိရောက်မှုမရှိဖြစ်နေပါတယ်။သရီလင်ကာရဲ့အကျွေးကိစ္စပြန်လည်စီစဉ်ရေးမှာတရုတ်ဘက်ကတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့အမေရိကန်ဘန်ဒါယူဝင်ကြီးဂျင်းနဲ့ယဲလင်ကပြီးခဲ့တဲ့သတင်းပတ် G20 စီဝေးပွဲမှာတိုက်တွန်းပါတယ်။ဒါဆိုရင်တရုတ်နဲ့သရီလင်ကာနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့လည်းသူမကပြောပါတယ်
။ China is of course a very important creditor of Sri Lanka.
တရုတ်ဟာအရေးကြီးတဲ့ငွေချေးသူဖြစ်ပါတယ်။သရီလင်ကာအနေနဲ့အကျွေးမဆက်နိုင်ဖြစ်နေပြီးတော့သရီလင်ကာရဲ့အကျွေးတွေကိုပြန်လည်စီစဉ်ရေးတရုတ်ဘက်ကဆောင်ရွက်ပေးလို့တဲ့ဆန္ဒရှိမယ်လို့မျှော်လင့်ပါတယ်
။တခြားသောချင်းငွေချထားပေးသူတွေနဲ့အတူတရုတ်ကပို့ပြီးတော့ပူပေါင်းဆောင်ရွက်ဖို့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးဂျော်ဂျီဘာကတိုက်တွန်းလိုက်ပြီးလက်ရှိချုံတွေ့နေရတဲ့အကျွေးပြသနာကအချက်တဲပြသနာကြီးတရအဖြစ်ကိုပြောင်းလဲသွားမယ်ဆိုရင်တော့အရင်ဆုံးဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရမှာကတရုတ်ဖြစ်တယ်လို့လည်းသူမကသတိပေးထားပါတယ်။ကမ္ဘာ့ဘဏ်ရဲ့အဆိုအရ2022ခုနှစ်အတွင်းအစိုးရဆုံးနိုင်ငံတွေကအဆိုအရနဲ့ပုဂ္ဂလိကငွေချေးသူတွေထံဒေါ်လာ35ဘီလီယံအကျွေးဆက်ရမယ်အရင်းနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီထဲက40ရာခိုင်နှုန်းကျော်ကတရုတ်ရဲ့အကျွေးဖြစ်တယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအာဖရိကနိုင်ငံတွေရဲ့အဓိကငွေချေးသူကတရုတ်နိုင်ငံဖြစ်ပြီး2000ပြည့်နှစ်နောက်ပိုင်းမှာဒေါ်လာ160ဘီလီယံထိချင်းငွေချထားပြီးခဲ့ကြောင်းဘော့စတန်တက္ကသိုလ်သုတေသနကဖော်ပြပါတယ်။ငွေချေးမှုအများစုမှာတော့ တရုတ်ကတခြားနိုင်ငံတွေကိုပေးတဲ့ချင်းငွေပမာဏကိုလူသိရှင်ကြားထုတ်ပြန်မှုမရှိပါဘူး2019ခုနှစ်အထိနိုင်ငံပေါင်း152နိုင်ငံကိုတရုတ်ကချင်းငွေနဲ့ထောက်ပံ့ကြေးချထားမှု 9,000 တဲကထက်ဝက်လောက်ကို IMF ဒါမှမဟုတ်လဲဝေါ်ဘန်တို့ကိုအသိပေးအကြောင်းကြားတာမရှိဘူးလို့ National Bureau of Economics Research အဖွဲ့ကတွေ့ရှိထားပါတယ် IMF နဲ့ဝေါ်ဘန်ကမ္ဘာဘဏ်တို့မှာတရုတ်ကအဖွဲ့ဝင်ဖြစ်ပါတယ်
တရုတ်ကျွေးမိပြဿနာနဲ့ဆက်ဆက်ပြီးတော့မတ်တင်ငိထိုက်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ညာပိုင်းရေဒီယိုရုပ်သံစီစဉ်ကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ blogger ရဲ့ပြောသမျှစီစဉ်ကိုတင်ဆက်ပေးကြပါမယ်။ပြည်ထောင်နိုင်ငံမှာ2030ပြည်နှစ်ကစပြီးတော့ဓာတ်ဆီဒီဇယ်နဲ့မောင်းတဲ့ကားသစ်တွေမယောင်းရတော့ဘူးဆိုပြီးတော့အစိုးရကသတ်မှတ်ထားတဲ့အတွက်လျှက်စစ်ကားစီးသူတွေပုံများလာပါတယ်။ဒါကြောင့်လျှက်စစ်ကားဓာတ်အားဖြည့်နေရတဲ့အတွက် hybrid battery နဲ့ဓာတ်အားထုတ်လုပ်ပေးနေတဲ့ကြောင်မဆုမြတ်မွန်က AB သတင်းကိုအခြေခံပြီးတော့ blogger ရေပြောသမျှစီစဉ်မှာတင်ပြထားပါတယ်ရှင
်ဟန်လောအိမ်တန်းခွေနဲ့လေလူညဉ့်မှုပြဿနာရှင်းချနိုင်ဖို့အတွက် Britain နိုင်ငံမှာ2030ခုနှစ်ကစပြီးလျှက်စစ်မော်တော်ကားတွေကိုပဲရောင်းချခွင့်ပြုရမှာဖြစ်ပါတယ်လျှက်စစ်ကားသစ်တွေများလာတာနဲ့အမျှဒီကားတွေကိုဓာတ်အားပြန်ဖြည့်ဖို့ဓာတ်အားလိုအပ်ချက်တွေလည်းများလာပါရဲ။ဗြိတိန်ကမဟာဓာတ်အားပေးစနစ်ကလျှက်စစ်ကားတွေမပေါ်ခင်တည်းကရှိနေတာမို့လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ဓာတ်အားထုတ်လုပ်တဲ့နေရာသစ်တွေကိုစောက်လုပ်နေရပါရဲ။နေရာတိုင်းမှာရေအားလျှက်စစ်ဆက်ယုံလို့ဆက်ယုံကြီးတွေစောက်လုပ်လို့မရတာကြောင့်အခုလိုဓာတ်အားဖြန့်ဖြူးနိုင်တဲ့နေရာသစ်တွေကိုလုပ်နေတာပါ။အော့ခ်စ်ဖို့ဒ်မြို့ကဒီဓာတ်အားပေးနေရာသစ်မှာဘက်ထရီစနစ်နဲ့ဓာတ်အားထုတ်လုပ်ဖြန့်ချီနိုင်အောင်စောက်လုပ်ထားပါရဲ။ထူတာကတော့Vanadium flow battery နဲ့ lithium ion battery နှစ်မျိုးပေါင်းပြီးတော့ဓာတ်အားထုတ်လုပ်ပေးနေတဲ့ကမ္ဘာပထမဆုံး hybrid battery ဓာတ်အားထုတ်ပေးတဲ့ super hub ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
We're at the Energy Super Hub at Oxford. This is a hybrid battery solution. It's a combination of vanadium flow batteries and lithium batteries as well. So
ဒီနေရာကစွမ်းအင်အမြောက်များဖြန့်ဝေပေးနိုင်တဲ့ Oxford မြို့က super hub ကြီးဖြစ်ပါတယ် Vanadium flow အမျိုးအစား battery နဲ့ lithium battery နှစ်မျိုးပေါင်းထားတဲ့ဓာတ်အားပေးနေရာဖြစ်ပါတယ်။ hybrid battery ပေါင်းစပ်ထားတဲ့ကမ္ဘာပထမဆုံးပါ
။ Vanadium flow battery တွေကလက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေမှာသုံးကြလေရှိတဲ့ lithium ion battery တွေလောက်တော့ဓာတ်အားအများကြီးမထုတ်ပေးနိုင်ပေမဲ့ရေရှည်ပိုခန့်တယ်လို့အသုံးများလို့မီအားဆွဲတဲ့ဒဏ်ကိုပိုခန့်နိုင်ပါတယ်။အသုံးများတဲ့အချိန်ပေါ်မူတည်ပြီးတော့ဓာတ်အားလိုအပ်ချက်ကွာခြားတာကြောင့်လိုအပ်ချက်အနည်းအများကိုဒီ hybrid battery တွေကထိမ့်ညှိဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ
် So this provides two solutions to the grid. One, it provides it with capacity. So
ဓာတ်လိုင်းတွေလိုအပ်တဲ့ပမာဏအတွက်လုံလောက်တဲ့ဓာတ်အားကိုပေးနိုင်ပါတယ်။သုံးများတဲ့အချိန်မျိုးမှာမော်တော်ယာဉ်တွေအတွက်ရောအိမ်သုံးအတွက်ပါဓာတ်အားအပြည့်အဝပို့လွှတ်ပေးနိုင်ပါတယ်။နောက်တစ်ချက်ကတော့ချိန်နှုန်းကိုမျှတအောင်ထိမ့်ညှိပေးတာပါနေတိုင်းစက္ကန့်အချိန်တိုင်းမှာဓာတ်အားပေးစနစ်ကမျှမျှတတဖြစ်နေဖို့လိုအပ်ပါတယ်ဘက်ထရီနဲ့ဓာတ်အားပေးစနစ်ကအကောင်းဆုံးမျှတအောင်လုပ်ပေးနိုင်ပါတယ
်လျှက်စစ်ကားတစ်စီးကိုနိုင်ဝက်အတွင်းမှာအားပြန်ဖြည့်အောင်လို့ဓာတ်အားဖြည့်ပေးနိုင်တဲ့နေရာတွေအပါအဝင်ဓာတ်အားဖြည့်နေရာတစ်တွေအတွက်ဒီ hybrid super hub ကနေဓာတ်အားတွေကိုပို့လွှတ်ပေးနေပါတယ်အခုလိုလျှက်စစ်ကား42စီးကိုတစ်ပြိုင်တည်းအားဖြည့်နိုင်တဲ့နေရာမျိုးဓာတ်အားပို့လွှတ်ပေးနိုင်ဖို့အတွက်ပမာဏအများကြီးပို့လွှတ်ပေးနိုင်တဲ့ကျင်းနီနန်းချိုသစ်တွေကိုတွေ့တန်းခဲ့ရပါတယ်။ဓာတ်အားဖြင့် charging station တွေနဲ့ energy super hub တွေကိုစောက်လုပ်တဲ့ project မှာပါတဲ့ Pivot Power Company အကြီးအကဲကစိန်ခေါ်မှုတွေကိုအခုလိုရှင်းပြပါတယ်
။ So one of these 250 kilowatt charging bays that's the demand of yeah a large supermarket.
ဒီနေရာကဓာတ်အား kilowatt 250ပြည့်တဲ့ဓာတ်အားဖြင့်နေရာတစ်ခုဖြစ်ပါတယ်။ကုန်စုံဆိုင်ကြီးတစ်ခုမှာအသုံးလိုတဲ့ဓာတ်အားပမာဏဖြစ်ပါတယ်။ဒါမျိုးနှစ်ခုဆိုလို့ရှိရင် IKEA စတိုးဆိုင်အကြီးစားတစ်ခုစာလောက်ဖြစ်ပါတယ်။ကားနှစ်စီးစာဓာတ်အားဖြည့်တာကကုန်စုံဆိုင်ကြီးတစ်ခုအတွက်လိုတဲ့ဓာတ်အားနဲ့ညီမျှပါတယ်။ဓာတ်အားဖြည့်နေတဲ့အချိန်မှာဓာတ်အားပမာဏဘယ်လောက်လိုမလဲဆိုတာကိုတွက်ကြည့်နိုင်ပါတယ်။ဒီမှာကားတစ်စင်းကိုဓာတ်အားဖြည့်ဖို့မိနစ်30လောက်ထားပါတော့။ဓာတ်လိုအပ်ချက်ကမနှဲလောက်ပါဘူး။လက်စစ်ဓာတ်အားသုံးအနာဂတ်အတွက်ဆိုပြီးတော့ကျင်းနီနန်းကျိုးတွေမြောက်မှာတွေ့တန်းခဲ့တာမျိုးမဟုတ်တော့ဒီစိန်ခေါ်မှုကြီးတွေကိုအပြေရှားသွားမှာဖြစ်ပါတယ်။
လျှက်စစ်ကားစီးတွေများလာလေလျှက်စစ်တပ်အားဖြည့်တဲ့နေရာတွေပိုလိုအပ်လာလေဖြစ်မှာမို့လိုအပ်ချက်ကိုအမိလိုက်နိုင်အောင်လို့အစွမ်းကုန်လုပ်ဖို့လိုနေတာကိုလည်းသူကရှင်းပြပါဗျာ
By 2030 the government has committed to ban the sale of combustion engine vehicles, new vehicles.
ဒါစီထင်မှားရတဲ့ကားသစ်တွေရောင်းတာကို2030ခုနှစ်ကစပြီးတော့ဒါမယ်လို့အစိုးရကအခိုင်အမာရည်မှန်းထားလုပ်နေတော့အချိန်ကတိတ်မကြံတော့ပါဘူး။ဒါကြောင့်မလို့လက်စစ်ကားတွေအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုအချိန်မြင့်လုပ်ဖို့လိုပါတယ်။ဒါမှအရေးကြီးတဲ့အခြေခံအဆောက်အအုံတွေအချိန်မီအဆင့်သင့်ဖြစ်မှာပါ။
အခုရဲကလျှက်စစ်ကားတွေအတွေ့အဖြစ်နေရာတွေကို Oxford မြို့အပါအဝင် Britain မြို့တိုင်းမှာစောင့်လုပ်နေကြပါပြီ။အခုမြင်နေရတဲ့ဓာတ်အဖြစ်နေရာကတော့ဓာတ်အားပေးနိုင်စွမ်းမများတဲ့အတွက်ကားတစ်စီးအားပြန်ဖြည့်ဖို့အတွက်နိုင်နဲ့ချီအချိန်ပေးရပါမယ်။ဒါပေမဲ့အခုလိုဓာတ်အဖြစ်နေရာတွေရှိလာတာကိုကျေးဇူးတင်ရမယ်လို့ဓာတ်အဖြစ်ဆိုင်အကြီးအကဲကပြောပါတယ်
။ It's a landmark project in EV charging. We are delivering 20charging base with 10
charging ကားတွေကိုဓာတ်အားပေးနိုင်ရင်မှတ်ချက်တင်နိုင်မယ့် project တစ်ခုဖြစ်ပါတယ်။ charger တစ်ခုကိုကား2စီးနှုန်းနဲ့ကားအစီး20ဓာတ်အားဖြစ်နိုင်တဲ့ charger 10ခုရှိပါတယ်။ charger တစ်ခုကို22 kW ဓာတ်အားထုတ်ပေးပါတယ်
။ Britain နိုင်ငံမှာ2030ခုနှစ်မကုန်ခင်လိုအပ်တဲ့လျှက်စစ်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ battery ဓာတ်အား73 GW လိုမယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်တနင်္လာအတွင်းမှာအင်ဂျင်ပေါင်း 13,000 နီးပါးကိုမီးအားပေးတဲ့ပမာဏဓာတ်အားထုတ်လွှတ်ပေးနိုင်တဲ့ Oxford မြို့က hybrid ဓာတ်အားပေး super hub လို့နေရာတွေရှိလာအောင်မယ်လို့မျှော်လင့်နေကြပါတယ်ရှင်ကျွန်မဆူမြတ်မောပ
ါ battery နဲ့ဓာတ်အားသုံး hybrid motor ရင်းတွေအကြောင်းဒီတစ်ပတ်ရဲ့ blogger season မှာ maximum မှတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သေးလာ season ကိုတင်ဆက်ပေးကြပါတယ်နာမည်ကျော်အဆိုတော် Shawn Mendes ကစိတ်ဖိစီးမှုတွေကြောင့်ဖျော်ဖြေခီးစဉ်ကိုဖျက်လိုက်ပါလေ။ကိုလံဘီယာနိုင်ငံမိချောင်းတရီလက်ကင်အိတ်ဒီဇိုင်နာလက်ကင်အိတ်တွေ American ပြည်အောင်စုကိုခိုးသွင်းမှုနဲ့ဖန်ခံရပါလေ။ဒီလိုထင်ပေါ်ကျော်ကြားသတင်းနဲ့အနုပညာလောကကသတင်းတွေကိုတက်တက်ရောင်သွင်းလာစီစဉ်မှာမေးသနာကျော်တင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုသက်တမ်းရောင်းသွင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကနေဒါအစိုးရရှောင်မန်ဒက်စ်ဟာသူ့ရဲ့ကမ္ဘာလက်ဖျော်ရည်ခီးစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့ဇူလိုင်လ10ရက်နေ့ကပဲကြေညာသွားတာပါ။သူမခံနိုင်တဲ့အဆင့်ကိုရောက်ရှိသွားပါပြီ။သူရဲ့စိတ်ကျန်းမာရေးအတွက်အနားယူပါမယ်လို့သူပြောသွားတာဖြစ်ပါတယ်။တချင်းတွေကွာကျော်ပေါက်တဲ့ Shawn Mendes ကအခုလိုပြောရတာလဲရင်ကွဲရပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုပါပဲ။နောက်မဲ့သတင်းပတ်၃ပတ်အတွက်စီစဉ်ထားတဲ့ပွဲတွေကိုရွှေ့ဆိုင်းရပါတယ်။ကျင်းပနိုင်တဲ့ရက်ကိုထပ်ပြီးကြီးညာပါမယ်လို့သူရဲ့ Twitter နဲ့ Instagram လူမှုကွန်ရက်စာမျက်နှာတွေမှာရေးသွားပါတယ်။သူက15နှစ်သားကဖြောပြေးခီးထွက်ပြီးတော့တည်ဆူလာတာပါ။ဒီလိုမိဘဆွေမျိုးတွေနဲ့ဝေးပြောလက်မမှာပဲနေနေပြီးတနေရာကနေတနေရာရွှေ့ခီးတွေဇက်တိုက်သွားရတာလုံးဝမလွဲပါဘူးလက်မမှာကြီးနှစ်တော်ကြာနေလာခဲ့ပြီးအခုအိမ်ပြန်သွားဖို့အချိန်ရောက်ပါပြီဆိုပြီးတော့လည်းသူရေးထားပါတယ်သူဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းမိတ်ဆွေတငယ်ချင်းတွေနဲ့လည်းတိုင်ပင်ဆရာဝန်နဲ့လည်းစကားပြောပြီးတော့မှစိတ်နှာယူဖို့လိုအပ်လို့အခုလိုနားရတာပါအချိန်လေးပြောင်းလဲရှိတာနဲ့ပြောရမယ်ဆိုပြီးတော့လည်းရေးထားပါတယ် Love you guysခင်ဗျားတို့ကိုချစ်ပါတယ်လို့သူအဆုံးမှာရေးထားပါတယ်။ Shawn Mendes ကဇွန်လ29ရက်နေ့ကပဲ Oregon ပြည်နယ် Portland မြို့မှာပထမအဆုံးပွဲအနေနဲ့သူရဲ့ဖြောပြေးခီးစဉ်ကိုစတင်လိုက်တာပါ။2020ကထွက်တဲ့ Wonder ဆိုတဲ့သူရဲ့တေးတက်ပြားကိုကြော်ညာဖို့အတွက်ထွက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ Shawn Mendes ကသူရဲ့စိတ်ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းအမြဲတမ်းပို့ပွင့်လင်းလင်းပြောပြချက်ပြီးတော့သူရဲ့တချင်းစာသားတွေနောက်ပြီးတော့လူမှုကွန်ရက်ပေါ်မှာသူရဲ့ပရိသတ်ကိုရေးတဲ့စာရင်းမှာအမြဲပါတာဖြစ်ပါတယ်။အသက်23နှစ်ပဲရှိသေးပြီးတော့အထူးလဲအောင်မြင်တဲ့ Shawn Mendes ကသူနဲ့တွေ့တဲ့အစိုးရကမီလာကဗယ်လိုနဲ့မနစ်ကနှစ်ကုန်မှလည်းပြတ်သွားတာဖြစ်ပါတယ်။သူတို့နှစ်ဦး2019မှာတော့အတူတူတွဲပြီးတော့နာမည်ကျော် Señorita ဆိုတဲ့တချင်းကိုလည်းအတူတူဖန်တီးခဲ့ကြပါတယ်ရှင်။ကိုလံဘီယာနိုင်ငံမှာတော့တကယ့်နာမည်ကြီးထိပ်တန်းဖက်ရှင်ဒီဇိုင်နာတယောက်ဖန်ခံလာရပါတယ်။ Sex and the City ရုပ်သံဇာတ်လမ်းတွေတွေကဇာတ်ရုပ်တွေပြီးတော့အပြင်ကတကယ့်နာမည်ကျော်တွေကသူ့ရဲ့ဖက်ရှင်လက်ရာအစဉ်တစားတွေပုံမြဲတဲ့အသုံးပြုတာပါ။ဒီဇိုင်နာ Nancy Gonzalez ကိုကိုလံဘီယာနိုင်ငံသူ့ရဲ့ဇာတိမျိုးဖြစ်တဲ့ Kelly မျိုးမှာတောက်ချနေဇူလိုင်လ10ရက်နေ့ကဖန်လိုက်တာဖြစ်ပါတယ်။ဒီကြောင့်သူ့ရဲ့လက်ကရဲ့အိတ်တွေကိုခိုးသွင်းမှုနဲ့ American ပြည်အစုကိုပို့ပြီးတော့တရားစီရင်မှာပါ။
အမေရိကန်တောင်ပိုင်းခရိုင်ဖလော်ရီဒါတရားရုံးမှာသူကိုတရားဆွဲထားပြီးတော့အပြစ်ရှိတယ်လို့အမိန့်ချခဲ့ရင်2025နှစ်နောက်ပြီးငွေတန်းဆိုရင်ဒေါ်လာ5သိန်းအထိတန်ရိုက်ခံရနိုင်ပါတယ်အမေရိကန်ပြည်အောင်စုမှာကမိချောင်းတရေကရောင်းချခွင့်ရှိပေမဲ့လည်းရောင်းချဖို့အတွက်ခွင့်ပြုမိန့်လိုပါတယ်အဲ့ဒီခွင့်ပြုမိန့်ရဖို့အတွက်ငွေလဲအတော်ကုန်ကြခံရပြီးတော့လျှောက်ထားရရှိဖို့လည်းခက်ခဲပါတယ်ဒီဇိုင်နာနန်စီဂိုဇဲလက်စ်ကအမေရိကန်ပြည်အောင်စုကိုလူယိုခီးသွားတဲ့သူတွေကိုငွေပေးပြီးတော့သူ့ရဲ့လက်ကမ်းအိတ်တွေကိုထည့်ပေးနေတာဖြစ်ပါတယ်။တကယ်လို့သူတို့ကအောက်ခွန်အရာရှိကမေးအမျိုးတွေကိုပေးဖို့အတွက်ဝယ်လာရဲဟာလို့ပြောဖို့လေသူကတင်ပေးလိုက်တာပါ။သူ့ရဲ့လက်ကမ်းအိတ်တွေကအမေရိကန်နဲ့ဥရောပနိုင်ငံတွေမှာဆိုရင်လက်အိတ်တိတ်ကိုဒေါ်လာ1000ထင်းနဲ့ရောင်းချနိုင်တာဖြစ်ပါတယ်။2019ခုနှစ်မှာသူကလူ12ယောက်ကိုလေရင်လက်မှတ်ဝယ်ပေးပြီးတော့တယောက်ကိုအိတ်လေးလုံးစီပေါင်ခိုတည်သွားခိုင်းတာဖြစ်ပါတယ်။သူရဲ့ fashion ဖန်တီးမှုလက်ရာတွေက2018ခုနှစ်မှာနယူးယောက်မြို့ကနာမည်ကျော် Metropolitan အနုပညာပြားလိုက်မှာပြသခဲ့ပါတယ်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တောင်ရဲလောအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မေးသနာကျော်တင်ဆက်ပြီးသွားတဲ့တက်တက်ရောင်သင်းလာစင်ကနာဆင်ခဲ့ရတာဖြစ်ပါတယ်အခုတင်းလာညရဲ့အပတ်စဉ်ကဏ္ဍစီစဉ်တွေကတော့ဒီလောက်ပဲဖြစ်ပြီးတော့အခုထုတ်လွှင့်ပေးသွားတဲ့စီစဉ်တွေကိုမျက်ရည်အင်္ကာမနဲ့ခင်းပါလေတလဲပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းကြီးချုပ်ကိုတော့မက်ဆီမင်မွန်ကပြောပြပေးပါမယ်ရှင
်ကိုချင်းမီကိုဖြိုးစရာတော့အပောင်းအကြမ်းဖက်မှုဥပဒေတွေနဲ့တေတံပေးခံထားရသူ၄ယောက်ကိုစစ်ကောင်စီကကွပ်မျက်လိုက်တာကြောင့်နိုင်ငံတကာကတုံ့ပြန်နေကြပါတယ်ရန်ကုန်မြို့ကတချို့နေရာတွေမှာလည်းပြည်သူတွေကမကျေနပ်မှုကိုပြသတဲ့အနေနဲ့ဒီကနေ့ည၈နာရီမှာတံပုံတီးခဲ့ကြပါတယ်။ခွင့်မြတ်လိုက်တဲ့သတင်းကြောင့်သူ့အနေနဲ့အင်ပတန်ဒေါသထွက်ယူကျုံမရဖြစ်ရတယ်လို့မြန်မာနိုင်ငံလူ့ကိုယ်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောကြားပါတယ်။စစ်ကောင်စီရဲ့အခုလိုရက်ဆက်တဲ့လုပ်ရက်ကိုကမ္ဘာနိုင်ငံတွေကအချိုးကွေ့တစ်ခုအဖြစ်မှတ်ယူပြီးတော့မြန်မာနိုင်ငံပြဿနာကိုတုံ့ပြန်သင့်ပြီလို့အထူးတန်တမန် Tom Andrews ရဲ့ကြေညာချက်မှာရေးသားထားပါတယ်။သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့ကိုချင်းမီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရစောတို့ကိုဆရာနာရှင်အဖွဲ့အစည်းကကွပ်မျက်လိုက်တဲ့အပေါ်မှာပြစ်တင်ရှုတ်ချတယ်လို့အမေရိကန်တန်ယုံကလည်းထုတ်ပြန်ပါတယ်။သူတို့ကိုဆုံးရှုံးရတဲ့အတွက်မြန်မာပြည်သူတွေနဲ့အတူပူဆွဲတုတ်ကရောက်ရကြောင်းနဲ့ခြံရည်သူမိသားစုတွေမိတ်ဆွေတွေနဲ့ထပ်တူဝမ်းနဲ့စိတ်မကောင်းဖြစ်ရတယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဂျာမနီ၊ပြင်သစ်၊ချက်သမရနိုင်ငံစတဲ့ဥရောပနိုင်ငံတွေကလည်းဒီလုပ်ရက်ကိုဝေဖန်ပြစ်တင်နေကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကိုဖွဲ့စည်းပုံမူပေါင်းတွေကသာအပြေချာတင်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်ဟာငြိမ်းချမ်းတဲ့နည်းနဲ့အပြေချပါလို့ဂျပန်နိုင်ငံကဒီဇိုင်းမတ်မတ်တောင်းဆိုနေတာနဲ့ဆန့်ကျင်နေတယ်လို့ဂျပန်ကက်ဘိနက်အဖွဲ့ဒုတိယအတွင်းဝင်ချုပ်ကလည်းတုံ့ပြန်ပါတယ်။ကိုချင်မီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရစောတို့ကိုကွပ်မျက်လိုက်တာဟာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တစ်ခုအနေနဲ့တမိုင်းတွင်မဲ့တရားဥပဒေမဲ့အကြမ်းဖက်လုပ်ရက်တစ်ခုသာဖြစ်တယ်လို့ NUG အစိုးရအဖွဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကလည်းတုံ့ပြန်ခဲ့ပါတယ်။တည်တံကြခံရမယ့်အကျဉ်းသား၄ယောက်ကိုဥပဒေလုံထုံးလုံနည်းတွေနဲ့အညီပြစ်ဒဏ်ဆင်းရဆောင်ရွက်ခဲ့တယ်လို့ဒီနေ့တင်းနှလာနေထုတ်စစ်ကောင်စီသတင်းစာတွေထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။ဘယ်နယ်ရုံးကကွပ်မျက်လိုက်တယ်လဲဆိုတာကိုအင်းစိန်အကျဉ်းထောင်တာဝန်ရှိသူတွေကမိသားစုတွေကိုအတိအကျပြောဖို့လဲညှဉ်းဆန်ခဲ့ပါတယ်။ယူကရိန်းနိုင်ငံအော်ဒီဆာစစ်ကားမြို့ပေါ်မစ်ဆိုဒုံးနဲ့တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းရဲ့နှံစားသီးနှံတင်ပို့ရေးသဘောတူညီချက်ကိုထိခိုက်နိုင်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်စစ်တပ်အခြေခံစာအုပ်တွေကိုထိမှန်ခဲ့တာဖြစ်ပြီးတော့ဒီစာအုပ်တွေဟာနှံစားသီးနှံတင်ပို့ရေးနဲ့ဘာမှမဆိုင်ဘူးလို့ရုရှားသမ္မတအိမ်တော်ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားကအစောပိုင်းကညှဉ်းဆန်နေခဲ့ပြီးနောက်တော့မှရုရှားတပ်တွေလက်ချက်ဖြစ်တယ်လို့ဝေငန်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာတက်တန်းရဲ့သစ်ပင်ကြီးတွေရှိတဲ့ယိုဆာမတီအမျိုးသားဥယျာဉ်ကြီးမှာထိမ့်လို့မရအောင်လို့တော်မီလောင်ကျွမ်းနေတာကြောင့်တောင်ပေါ်မှာဒီနေထိုင်နေကြသူထောင်ပေါင်းများစွာကိုဘေးလွတ်ရာသွားကြဖို့အတွက်အာဏာပိုင်တွေအမိန့်ထုတ်ထားပါတယ်။မိသက်သမား2000ကျော်ကနှိမ့်သက်ဖို့မိကိုစူးစမ်းနေပါတယ်။မိဟာဥယျာဉ်ကြီးရဲ့အနောက်တောင်ပိုင်းကစပြီးတော့တောက်ကြနေကြတဲ့ကလောင်ကျွမ်းနေတာဖြစ်ပါတယ်ရှင်။
တင်လာတဲ့သတင်းကြီးချုပ်ကိုမဆွေမြမပြောပြပေးကြတာပါဒီနေ့အတွက်စီစဉ်ထုတ်လို့ရမှုကတော့အလိမ်မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီကတော့ John Dryden နဲ့ PJ Elliot တို့ဖြစ်ကြပါတယ်ဒီနေ့ညအတွက်ကျွန်မအီသန်စင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးကြတာပါအခုထုတ်လွှင့်ပြီးတဲ့အတန်လွှဲစီစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာလဲတလဲပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြည့်ရှုကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစီရှင်
This program has come to you from the Voice of America, Washington.